Welcome to the Voice of America in Burmese.
Mingla mne khe ma shin Washington myo raw VOA American tan ga ni 2020 pye ni February la 20 ye jada pde ni ne ne khe season go Myanmar sano jai mne 6 nai ga ni 9 nai thi 9 meter 32 40 48 tu ga ni dai yai thon lwin twa ma ba Facebook sa mne na phit de VOA Burmese news ga ni le dai yai na sin nai ma re shin Jama injin nai ma
Chana aw lwin u ba di mne na sia mae tin ni le ma yo ကိုရိုနာဗိုင်းရပ်စ်ကူးစက်မှာဆွေးမှုကြောင့်ဂျပန်နိုင်ငံစစ်ကဲမှာသတင်းနှစ်ပတ်ကြာပြည်ထောင်ခွဲပြီးစောင့်ကြည့်စစ်ဆေးခံရတဲ့အပျော်စီးသမှုပေါ်ကရန်နေချီရခီးတဲ့ဗိုလ်ထုတွေကကမ်းပေါ်ဆင်းဝင်ပေးလိုက်ပါပြီ။အမေရိကန်သမ္မတရွေးကောက်ပွဲမှာဒီမိုကရက်တစ်ပါတီခုစားပြုသမ္မတလောင်းဖြစ်ရှင်ပြိုင်ဝင်ရဖို့ကြိုးပမ်းနေတဲ့ကိုဇယ်ရီနေဗားဒါပြည်နယ်မှာဒီညစကားစစ်တုံးမှာဖြစ်ပါတယ်။ဒီလိုထိတ်တဲရောက်သတင်းတွေကိုတော့ကိုရဲမင်းထွန်းနဲ့အတူချင်ညာပေးမှာပါ
။ကောင်းပါပြီရှင်။သတင်းအစီအစဉ်နောက်ပိုင်းကြားရမှာကတော့
ဒီပရမအနေနဲ့တော့ဒီဟာတန်ခရောက်အဲဒါဆိုပင်လည်းအောက်လောက်ဒီအမေရိကန်မရှိတဲ့မြန်မာတွေထိမလဲဆိုတော့ကျွန်တော်တီးပူနာလည်းပြန်မှရေးကြည့
်ဒါကတော့အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့ပြည်ဝင်ခွင့်ကန့်သက်ချက်ကိုအမြန်ဆုံးရုပ်သိမ်းရေးမြန်မာအမေရိကန်လူမှုရေးအဖွဲ့အစည်းတစ်ခုကနေပြီးအမြန်ဆုံးစ조사သွားမယ့်အကြောင်း VOA နဲ့တွေ့ဆုံမေးမြန်းခဲ့မှာတောင်မရှိသူတို့ကပြောသွားတာပါနောက်ပိုင်းမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်တခါကိုရိုနာဗိုင်းရပ်စ်ကြောင့်အင်ဒိုနီးရှားခီးသွားလုပ်ငန်းအခက်ကြုံနေရတဲ့အကြောင်းထိုင်းမြန်မာနယ်စပ်မူရင်မှောင်ခိုဂိုင်းတွေနဲ့ထိုင်းရဲတပ်ဖွဲ့တွေပြစ်ခတ်မှုအခြေအနေသတင်းပေးပို့ချက်တွေကိုလည်းနားဆင်ရမှာပါနောက်ပိုင်းမှာတော့ကမ္ဘာသတင်းမီဒီယာတွေမှာရေးသားဖော်ပြနေတဲ့မြန်မာနိုင်ငံအကြောင်းသတင်းဆောင်းပါးတွေကိုလည်းကောက်နှုတ်တင်ပြဖို့ရှိပါတယ်အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုအောင်လွေဦးနဲ့ကိုရဲမင်းထွန်းတို့ကပြောပြမှာပါရှင
်တရုတ်နိုင်ငံကစတင်ပြန်နေခဲ့တဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကိုထိန်းချုပ်ဖို့ကြိုးပမ်းတဲ့အနေနဲ့ဂျပန်နိုင်ငံကစစ်ကဲမှာသတင်းနှစ်ပတ်ကြာတည်ထောင်ခွဲပြီးစောင့်ကြည့်စစ်ဆေးခံရတဲ့အပျော်စီးသမှုပေါ်ကရန်နဲ့ချီရခီးတွေဗိုလ်ထုတွေမှာကမ်းပေါ်ကဆင်းဝင်ပြလိုက်ပါပြီ
။ဟုတ်တယ်ဆင်းဝင်ပြီ
။အခုတော့နေဟိုက်တယ်။နေတဲ့ဒါကလည
်း။ရာနာဆောင်မှုက
စစ်မှုပေါ်ကဆင်းဝင်ရလို့ဝန်တန်နေကြတဲ့ဂျပန်ခီးတွေတချို့ပါယိုကိုဟာမာစစ်ကဲကိုဖေဖော်ဝါရီလ3ရက်နေ့ကရောက်လာရင်ကဆက်လို့ရထားရတဲ့ Diamond Princess စစ်မှုပေါ်ကခီးတယ်900လောက်ဗိုလ်ထုတွေမှာပဲစစ်မှုကနေထွက်ခွာသွားခဲ့ကြတာပါ။ဟောင်ကောင်မှာစစ်မှုပေါ်ကဆင်းသွားတဲ့သူတယောက်ထံမှာကိုရိုနာဗိုင်းရပ်စ်ကူးစက်နေတာတွေ့ရပြီးတော့တင်မောမှာလိုက်ပါလာတဲ့ခီးတဲ့3,900နဲ့တင်မောသားတွေကိုပါဂျပန်နိုင်ငံကချမ်းမာရေးအရှိတွေကတီးသန့်ခေါ်ထားပြီးစောင့်ကြည့်စစ်ဆေးခဲ့တာဖြစ်ပါတယ်။ဗိုင်းရပ်စ်ပေါ်မှာကူးစက်အောင်ထိန်းချုပ်ဖို့ရည်ရွယ်ပေမဲ့942ယောက်ထိကူးစက်ခံခဲ့ရတဲ့အတွက်တရုတ်နိုင်ငံပြည်ပမှာအများဆုံးကူးစက်မှုလည်းဖြစ်ခဲ့တာပါ။ဗိုင်းရပ်စ်ပေါ်မရှိတဲ့ကြောင့်စစ်ဆေးတည်ပြုနိုင်တဲ့သူတွေနဲ့ရောဂါလက္ခဏာမတွေ့ရတဲ့သူတွေကိုသာတင်မောဘော်ကစင်ဝင်ပေးခဲ့တာလည်းဖြစ်ပါတယ်။အမေရိကန်နိုင်ငံသား300လောက်ကိုတော့တင်းလာနေကြုံကပဲကဲထုတ်ခဲ့ပြီး14ရက်ကြာတရားခွက်ပြီးစောင့်ကြည့်စစ်ဆေးနေပါတယ်။ဗြိတိန်၊ကနေဒါ၊အော်စတြေးလျ၊ဟောင်ကောင်ပါဝင်နိုင်ငံတော်တော်များကလည်းယိုကိုဟာမာစစ်ကဲကတင်မောမှာရှိတဲ့သက်ဆိုင်ရာနိုင်ငံသားတွေကိုပြန်ခေါ်ဖို့စီစဉ်နေပါတယ်။ပြည်နယ်ငံကဗိုင်းရပ်စ်ပိုးစတင်ပြန်နေခဲ့တဲ့ဟူပေပြည်နယ်မှာသေဆုံးသူနောက်ထပ်108ယောက်ရှိတဲ့အတွက်သေဆုံးသူရေထွက်ဟာအခုဆိုရင် 2,112 ယောက်ထိရှိသွားပြီဖြစ်တဲ့ကြောင့်လည်းတရုတ်စိုးရတာဝန်ရှိသူတွေကြာသပတေးနေ့မှာကြေညာထားတာပါသေဆုံးသူအများစုကတော့ပြည်내မျိုးတော်ဝူဟန်မှာဖြစ်တဲ့ကြောင့်လည်းပြည်내ချမ်းမာရေးကော်မရှင်ကသတင်းထုတ်ပြန်ထားပါတယ်
တရုတ်စိုးရက American Cheesecake Wall Street Journal သတင်းစာကသတင်းထောက်3ကိုသတင်းယူခွင့်လိုင်စင်ရုပ်သိမ်းလိုက်ပါတယ်တရုတ်စိုးရအမည်အရ Wall Street Journal ကအဒီတာအပေါ်သတင်းကောင်းကြီးတခုဟာလူမျိုးရေးကွဲခြားမှုစံတာကြောင့်လို့ဆိုပါတယ်တရုတ်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရဂန်ရှဝမ်ကဗိုလ်ထုတ်နေ့ကဘီဂျင်းမြို့မှာသတင်းထောက်တွေကိုပြောကြားရမှာ February 3ရက်နေ့ကရေးသားဖော်ပြခဲ့တဲ့ China is the real sick man of Asia တရုတ်နိုင်ငံကအာရှတက်ရဲ့တကယ်လူနာပဲဆိုတဲ့အဒီတာအပေါ်နဲ့ပတ်သက်ပြီး Wall Street Journal သတင်းစာကမတောင်းပန်တာကြောင့်လို့ဆိုပါတယ် American သုတေသီ Walter Russell Mead ရေးသားတဲ့အဲ့ဒီအဒီတာအပေါ်မှာ Coronavirus ကိစ္စတရုတ်တို့ကြိုက်တွယ်ပုံကိုဝေဖန်ရေးသားထားတာဖြစ်ပါတယ် Sick man of Asiaဆိုတဲ့စကားရဟာတမိုင်းရတရုတ်လူမျိုးတွေကိုပုံသေးကားချက်ကြည့်မြင်နှိမ့်ချပြောဆိုရမှာတုံးခဲ့တာဖြစ်ပြီးယောဂထူပြောမှုနဲ့မတန့်ရှင်းမှုပြယုတ်ဖြစ်သုံးဆွဲခဲ့တာလည်းဖြစ်ပါတယ် Wall Street Journal ကလိုင်စီယူသိမ်းခံရတဲ့သတင်းနောက်သုံးအမည်ကိုထုတ်ပြန်ခဲ့ရမှာ American နိုင်ငံသား2ဦးဖြစ်တဲ့တရုတ်ဘူရိုဒုတိယအကြီးအကဲ Joe Chin သတင်းနောက် Chow Dan နဲ့ Australia နိုင်ငံသားသတင်းထောက် Philip Wan တို့ဖြစ်ပါတယ်သူတို့အားလုံး၅ရက်အတွင်းပြည်နိုင်ငံကထွက်ခွာရမှာဖြစ်ပါတယ်ဒီအစိုးရရဲ့လိုရက်ကို American နိုင်ငံသားဝန်ကြီးဌာနကဖြစ်တင်ရှုတ်ချခဲ့ရမှာရင်းချက်ပြီးတာဝန်ရှိတဲ့နိုင်ငံတွေဟာအချက်အလက်နဲ့အယူအဆတွေကိုတင်ပြလိမ့်ရှိတယ်လွတ်လပ်တဲ့မီဒီယာကိုသဘောပေါက်နားလည်ကြကြောင်းချက်ချက်ချက်ပြန်လည်ပြောကြားတာသာမှန်ကန်တဲ့တုံ့ပြန်မှုဖြစ်တယ်လို့ American နိုင်ငံသားဝန်ကြီး Mike Pompeo ကပြောပါတယ်
ဒီနေ့မှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရတဲ့အကြောင်းစစ်ဆေးတွေ့ရှိခဲ့ပြီးတဲ့နောက်တည်ဆုံးသူ2ဦးရှိတယ်ဆိုပြီးအစိုးရကသတင်းစာကဖော်ပြလိုက်ပါတယ်။ဒါဆိုရင်ယူရိုနိုင်ငံမှာလည်းမကအရှိလေပိုင်းဒေသမှာကိုရိုနာဗိုင်းရပ်စ်ကြောင့်ပထမဆုံးတည်ဆုံးမှုလည်းဖြစ်ပါတယ်။ယူရိုနိုင်ငံသားတကြီးရွယ်ဦးနှူးကတရွေမျိုးတော်တမ်ဘက်ကကွမ်းမြို့မှာတည်ဆုံးတာဖြစ်ကြောင်းလည်းကျန်းမာရေးဝန်ကြီးဌာနတာဝန်ရှိသူတွေကိုကူကပ်ပြီးနိုင်ငံပိုင်း IRN သတင်းကဖော်ပြပါတယ်။မြို့မှာရှိတဲ့စာသင်ကျောင်းတွေတက်တူတွေကိုပိတ်ပြီးစုံစမ်းစစ်ဆေးသွားမယ်လို့လည်းသတင်းကဖော်ပြပေမဲ့အသေးစိတ်ကတော့မပြောပါဘူး။အစိုးရနဲ့နှိစက်တဲ့သတင်းဌာနတစ်ခုဖြစ်တဲ့ ISNE ကလည်းလုံခဲ့တဲ့နှစ်ရက်လောက်ကလေးကရောဂါပိုးကူးစက်ခံထားတယ်လို့တန်လျာရှိသူတွေကိုတွေးရှိထားတဲ့အကြောင်းကျန်းမာရေးဝန်ကြီးဌာနတာဝန်ရှိသူတူကိုကူကပ်ဖော်ပြခဲ့တာပါ။ကိုရိုနာဗိုင်းရပ်စ်ကူးစက်မှာစိုးရိမ်မှုကြောင့်ယူရိုနိုင်ငံကလေဆိပ်တွေမှာဝင်ရောက်လာတဲ့လေယာဉ်တွေကိုအာဏာပိုင်တွေကတင်းတင်းကြပ်ကြပ်စစ်ဆေးနေကြတာပါ။ဒါကြလို့အရှေ့လက်ပိုင်းဒေသမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူဖြစ်ဗိုလ်ထုံးတွေထိတည်ဝင်တည်ပြုထားသူတွေထဲမှာတော့အားရဆော်များပြည်အောင်စု UAE မှာ6ယောက်ရှိနေပြီး9ယောက်ကတော့တရုတ်နိုင်ငံသားတွေဖြစ်ကြပြီး7ယောက်ကတော့အိန္ဒိယနဲ့ဖိလစ်ပိုင်နိုင်ငံသားတွေဖြစ်ပါတယ်။အရှေ့လက်ပိုင်းဒေသမှာပထမဆုံးကူးစက်မှုအတည်ပြုခဲ့တဲ့အခြေနိုင်ငံကတော့လူနာနိုင်ငံသားတူဖြစ်ကြောင်းသာပြောဆိုထားပြီးယောဂလက္ခဏာမပြည့်စုံတဲ့အကြောင်းလည်းပြောဆိုထားပါတယ်။
အီဘိုလာရောဂါကုသရမှာအသုံးပြုတဲ့ဆေးတမျိုးကကိုရိုနာဗိုင်းရပ်စ်ကူးစက်ရောဂါကိုကုသနိုင်မလားဆိုတာကိုထိအဆိုးရနဲ့ပူးပေါင်းပြီးစမ်းသပ်စစ်ဆေးနေတယ်လို့အမေရိကန်နိုင်ငံကဇီဝနည်းပညာဆိုင်ရာ Gilead Science Company ကပြောပါတယ်။မေလမှာအဖြေသိရဖို့မျှော်လင့်ထားတယ်လို့လည်းအဲ့ဒီ company ကပြောပါတယ်။အီဘိုလာရောဂါနဲ့တခြားရောဂါတမျိုးကုသရေးအတွက် Remdesivir ဆေးကိုတည်တွင်ထုတ်လုပ်ခဲ့တဲ့ Gilead Sciences Company အနေနဲ့စမ်းသပ်ဆေးကုကန်နှကမ်းမှာကူးစက်လူနာတွေကိုစတင်စမ်းသပ်ကုသနေပြီလို့ VOA ကပြောပါတယ်။ကိုရိုနာဗိုင်းရပ်စ်ကုသရေးအလားလာရှိတဲ့ဒီဆေးအဖြစ်ဒီ Remdesivir ဆေးကိုလူနာတွေအနေနဲ့ကင်းမကင်းနဲ့ထိရောက်မှုရှိမရှိသိရှိဖို့စမ်းသပ်နေတာလည်းဖြစ်ပါတယ်။အခုလိုဆေးစမ်းသပ်နေတာကိုတရုတ်နိုင်ငံပိုင်သတင်းဌာနတွေနဲ့သတင်းစာမျက်နှာဖုံးမှာသတင်းစာရေးမျက်နှာဖုံးမှာအကျယ်တဝင့်ရေးသားဖော်ပြကြပြီးနွေ့နွေ့ထွေးထွေးကြိုဆိုကြပါတယ်။ဆရာထက်တန်နေတဲ့တရုတ်နိုင်ငံသားတချို့ကစကရက်တန်၄ရက်ပါဝင်တဲ့ Remdesivir ကိုတရုတ်စကားနဲ့ Remdesivir 1ပြည်သူတွေရဲ့မျှော်လင့်ချက်လို့အတိတ်ပဲရတဲ့စကားလုံးနဲ့တင်စားပြောဆိုနေကြပါတယ်။သိပ္ပံနည်းအရလည်းဒီဆေးကမျှော်လင့်ချက်ရှိနေတာပါ။ဇန်နဝါရီလအတွင်းကကိုရိုနာဗိုင်းရပ်စ်ရောဂါတဲ့အမေရိကန်တူအပါအဝင်ဒီဆေးကြောင့်24တိုင်အတွင်းမြန်မာစံစံနလန်ထတက်တာတော်တာတွေရှိခဲ့ပါတယ်။ဒီ Remdesivir ဆေးနဲ့မကုသခင်မှာအဲ့ဒီအမေရိကန်လူနာရဲ့အခြေအနေဟာအတော်ဆိုးရွားခဲ့တယ်လို့ဆိုပါတယ်ခင
်ဗျ။ VOA American တန်မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုက်လိုမီတာ32 kHz 933ကလိုက်တိုမီတာ40 kHz 9839ညာလိုက်တိုမီတာ48 kHz 6153ညာနဲ့ဒုတိယနိုင်ဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ View American သမြန်မာဝိုင်းစီစဉ်ရဲ့ကြာသာပြင်းနေတဲ့ခင်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။လာမယ့်နိုဝင်ဘာလတဲ့ချင်းပတ်မဲ့ American သမ္မတရွေးကောက်ပွဲမှာဒီမိုကရက်တစ်ပါတီကိုစားပြုသမ္မတလောင်းဖြစ်ရှင်ပြန်ခွင့်ရဖို့ကြိုးပမ်းနေကြတဲ့96ဦးဟာဗိုလ်ထုနေ့ညမှာတော့နဗာရာပြည်နယ်မှာကိုကြီးမြောက်စကားစစ်တုံးမှာဖြစ်ပါတယ်။ဗမောပြည်နယ်တက်လက်တော်မတ်ဘာနီဆန်ဒါစ်နဲ့အိန္ဒိယနာပြည်နယ်ဆောက်ဘန်မျိုးတော်ဝင်ဟောင်းပစ်ဖူတေဂျစ်တို့ကတော့ပါတီလူရွေးချယ်ပွဲစတင်ကျင်းပတဲ့အိုင်ဝါနဲ့နယူးဟမ်ရှိုင်းပြည်နယ်တွေမှာထောက်ခံမှုတွေအားကောင်းလာခဲ့တာပါ။နယူးဟမ်ရှိုင်းပြည်နယ်မှာမထင်မှတ်ပဲတတိယနေရာရောက်လာတဲ့မင်းနီဆိုတာပြည်နယ်တက်လက်တော်မတ်အေမီကလိုဘူရှာလည်းနဗာရာပြည်နယ်ကစကားစစ်တုံးပွဲနဲ့စနေနေ့အကျိုးရွေးပွဲတွေမှာအောင်မြင်မှုအချိန်ကိုစက်ထိန်ထားဖို့ပြင်ဆင်နေပါတယ်။ဆိုပါလူလူစစ်တမ်းတွေမှာထောက်ခံမှုခိုင်မာရခဲ့ကြတဲ့ဒုသမဟောင်းဂျိုးဘိုင်ဒန်နဲ့မက်ဆာချူးဆက်စ်ပြည်နယ်တက်လက်တော်မတ်အလစ်ဘက်ဝါရင်တို့တို့လည်းအခုကျင်းပမဲ့စကားစစ်တုံးပွဲနဲ့အကျိုးရွေးပွဲတွေဟာထောက်ခံမှုတွေပြန်ရအောင်ဂျိုးဘိုင်ဒန်နိုင်မဲ့ခွင့်လန်းတရလည်းဖြစ်ပါတယ်။စကားစစ်တုံးပွဲမှာပထမဆုံးအချိန်ဖြစ်ပါဝင်မဲ့သူကတော့နယူးယောက်မြို့တော်ဝင်ဟောင်းမိုက်ကယ်ဘလူးမတ်ပါ။နဗာရာပြည်နယ်ဂျိုးယူးဘိုင်မှာရှင်ပြန်မဲ့သူစီးမမှာပါဝင်မယ်လေကိုပိုင်ဝင်ဒေါ်လာတန်းရံနဲ့ချီပြီးမက်ဆာစီးရင်းတွေကြီးကြီးလုပ်ပြီးတော့နိုင်ငံတော်ဝန်ထောက်ခံမှုတွေမြင့်တက်လာရကစကားစစ်တုံးပွဲမှာပါဝင်လာတာလည်းဖြစ်ပါတယ်။
သမ္မတဒေါ်နယ်ထရမ့်ရဲ့တောင်းဆိုချက်အရအမေရိကန်ကာကွယ်ရေးဝန်ကြီးဌာနထိပ်တန်းတာဝန်ရှိသူတူဗိုလ်ထုနေကရာထူးကနှုတ်ထွက်သွားခဲ့ပါတယ်။ယူကရိန်းရှုပ်ထွေးတဲ့ပါဝင်ခဲ့တဲ့အမေရိကန်မျိုးသားလူကြိုရေးအဖွဲ့ကအဖွဲ့ဝင်တော်တော်များများရာထူးကနှုတ်ထွက်တဲ့အထက်အခုဖြစ်ရနောက်ဆုံးဖြစ်ရပါ ကဝေးဝင်ကြီးဌာနကမူဝါဒပိုင်းဆိုင်ရာတာဝန်ရှိသူဂျွန်ရူ့ရဲ့နိုင်ငံတာဝန်ထမ်းဆောင်မှုပေါ်ဂုဏ်ယူကျေးဇူးတင်တဲ့အကြောင်းသမ္မတ Trump ကတွစ်တာမှာရေးသားခဲ့ပါတယ်။ဒါပေမဲ့ဂျွန်ရူ့ရဲ့ဒီကောင်ဗျာဒါပေမဲ့ဂျွန်ရူရဲ့စာထဲမှာတော့သမရရဲ့တောင်းဆိုချက်နဲ့ကာဝေးဝင်ကြီး Mark Asper ကကျွန်တော်ကိုနှုတ်ထွက်ခိုင်းတာလို့ကျွန်တော်နားလည်ထားတယ်လို့យေတာထားပါတယ်။ Ruta ယူကရိန်းနိုင်ငံတွင်းကအာဂရီလိုက်စာမှုတိုက်ဖျက်ရေးဆောင်ရွက်ချက်တွေလုံလောက်မှုရှိတာကြောင့်ယူကရိန်းကိုအကူအညီပေးတင်တဲ့ဆိုပြီးဖွင့်ပြချက်ပေးခဲ့သူဖြစ်ပါတယ်။သမရ Trump ရဲ့အဖွဲ့ကတော့ယူကရိန်းကိုအကူအညီမပေးတာဟာယူကရိန်းနိုင်ငံတွင်းကအာဂရီလိုက်စာမှုတွေအကြောင်းဆိုပြီးအကြောင်းပြထားတာပါ။ဒါကြောင့် Ruta ရဲ့လှုပ်ဆောင်ချက်ဟာသမရ Trump ရဲ့အဖွဲ့နဲ့အကြောင်းပြချက်တွေကိုအားနည်းစေခဲ့ပါ။ကာဝေးဝင်ကျွန်တော်ပြောမယ့်ဂျိုနသန်ဟော့ဖ်မန်ကတော့ root ကို pressure လိုက်တာကြောင့်သမ္မတ Trump ဟာသူ့လိုချင်တဲ့အဖွဲ့ကိုရရှိဖို့အတွက်အခွင့်အရေးတရားဖြစ်တယ်လို့ပြောပါရခင်ဗျာ
။တောင်ဆူရနိုင်ငံမှာပြည်내၁၀ခုနဲ့အထူးအချုပ်ရေးဒေသ၃ခုပြောင်းလဲသတ်မှတ်မဲ့အစီအစဉ်ကိုသမ္မတ Server Kia ရဲ့ CEO ဖွဲ့ကတီးပြလိုက်ပါတယ်။သူကပြောရင်ကာလညညွတ်တဲ့ဆွေးရတရားဖွဲ့စည်းဖို့စီရင်နောက်ဆုံးထပ်သတ်မှတ်ထားတဲ့အချိန်မှာပဲသမ္မတရဲ့အစီအစဉ်ကိုတီးပြလိုက်တာပါ။တောင်ဆူရမှာပြည်ရင်းစစ်ကာလအတွင်းသမ္မတကသူ့သဘောနဲ့ဖွဲ့စည်းထားတဲ့ပြည်내32ပြည်내စနစ်ကိုပြည်ခဲ့တဲ့သတင်းပတ်ကောင်မှာတိုက်ခတ်နေပြည်အားပြည်ရခံခဲ့ရပြီးနောက်ပြင်ဆင်ဖွဲ့စည်းလိုက်ကြလည်းဖြစ်ပါတယ်
။ဥရိယာတိပြောင်းလဲမှုနဲ့စီးပွားရေးတော်ငြိမ်အားမှာကျင့်သုံးတဲ့နည်းလမ်းတွေဟာကလီနေရီရဲ့ကျန်းမာရေးနဲ့အနာဂတ်ကိုထိခိုက်စေတယ်လို့ကမ္ဘာတဝန်းကကြမ်းကျင်သူတွေကပြောပါတယ်။ကမ္ဘာကျန်းမာရေးအဖွဲ့ WHO ကမ္ဘာကလီသူငယ်များရံမုံငွေအဖွဲ့ UNICEF နဲ့ဗြိတိသျှစေဝါကြံတဲ့ Lancet ဆိုကလွတ်လပ်တဲ့ကျွမ်းကျင်သူ40ပါတဲ့အဖွဲ့ရဲ့ထုတ်ပြန်တဲ့အစီရင်ခံစာမှာအခုလိုဖော်ပြထားတာဖြစ်ပါတယ်။တစုံတစ်ပတ်ပေါက်ကြခဲ့တဲ့အဲ့ဒီအစီရင်ခံစာမှာဥရိယာတိပြောင်းလဲလာမှုသဘာဝပတ်ဝန်းကျင်ရည်သွေးကျဆင်းမှုနဲ့ဈေးကွက်ကြော်ငြာတွေမှာအသုံးပြုတဲ့မတင့်တော်တဲ့နည်းလမ်းတွေကြောင့်ထိခိုက်နိုင်တဲ့ကလေးတွေရဲ့ကျန်းမာရေးကိုဘယ်နိုင်ငံကမှအကာအကွယ်မပေးထားဘူးလို့ပါရှိပါရယ်ခင်ဗျာ
နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုအောင်လွေဦးနဲ့ကိုရဲမင်းထွန်းတို့ကပြောသွားတာပါရှင်။အခုတော့သတင်းလွှာရင်းကိုနားဆင်ရမှာပါ။တရုတ်နိုင်ငံကစတင်ပြန့်နှံ့ခဲ့တဲ့ကိုရိုနာဗိုင်းရပ်စ်ပိုးဟာနိုင်ငံပေါင်း2000ကျော်ကိုကူးစက်နေပေမယ့်အရှေ့တောင်အာရှနိုင်ငံတွေထဲကလူဦးရေအများဆုံးဖြစ်တဲ့အင်ဒိုနီးရှားနိုင်ငံမှာတော့အခုချိန်ထိကူးစက်သူရှိတယ်လို့မကြားရသေးပါဘူး။ဒါပေမဲ့လည်းဗိုင်းရပ်စ်အန္တရာယ်ကိုစိုးရိမ်မှုတွေကြောင့်ခီးသွွားတွေကြားရေပန်းစားတဲ့ဘာလီကျွန်းအပါအဝင်နေရာတော်တော်များများမှာရိုက်ခတ်မှုတွေကြုံနေရပါတယ်။အကြောင်းဆုံးကတော့ VOA သတင်းတောက်အာဟာဒင်ဥတ်မာပေးပို့ထားတဲ့သတင်းဆောင်မကိုအခြေခံပြီးကိုအောင်လွင်ဦးကပြောပြမှာပါရှင်။
တရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ဖြစ်ပေါ်ရာကလေယာဉ်ခီးစဉ်တွေဖြတ်သိမ်းရတာတွေရောက်နေပြီးသားခီးသွားတွေကနေရမပြောင်းနိုင်သူတွေလည်းရှိနေပါတယ်။ဘာလီကျွန်းမှာရောက်နေတဲ့တရုတ်ခီးသွားမမီကတော့စိတ်ချရတဲ့အချိန်ထိဆက်နေသွားဖို့ဆုံးဖြတ်ထားပါတယ်
။因为现在那边疫情比较严重嘛。
အခြေအနေကစိတ်မချရသေးလို့မပြောင်းချင်သေးပါဘူး
။ပြီးခဲ့တဲ့သတင်းတစ်ပတ်အတွင်းဘာလီပြည်ပဆိုင်ရာလေဆိပ်ကလွင်မူကြီးကြပ်ရေးဌာနကနေဗီဇာတက်တန်းတိုးပြရသူတရုတ်ခီးသွား300ကျော်ထိရှိပါတယ်။တရုတ်ခီးသွားလေဝေလောင်းကတော့ပြောင်းရင်ပေမဲ့မပြောင်းနိုင်တဲ့သူပါ။
是那个航班停了本来我们想
这个肉现在变进来的大部分的 coronavirus 进来的离应期间的来撤退了因变路来没有吧
coronavirus 故事目前大部九班的年龄丢皮马一个大家离应的阿龙非外了阿爷那个沙路印度尼西亚水亚的也上一台的将来比比三离应我也表演阿里阿三努罗行的表演
Untuk seluruh rute penerbangan dari Bali
Bali juna tiup di mari jaki sini alung upsetin lagi dari sini lho ရဆိုင်ထားရတယ်ရှိပါတယ်ရဆိုင်ထားတဲ့ခီးစဉ်ပေါင်းကတပတ်ကို249ခုရှိပါတယ်ဟောင်ကောင်ထိုင်ဝမ်ကျွမ်းတိုက်ပီကိုထွင်းကျက်နဲ့ပြည့်ဆွဲနေတဲ့ခီးစဉ်တချို့တော့ရှိနေပါသေးတယ
်လင်းခီးစဉ်တွေရုတ်တရက်ရဆိုင်လိုက်တဲ့အတွက်နေရပြောင်းခြင်းသူတရုတ်နိုင်ငံသား61ယောက်ကိုတရုတ်စိုးရအစီအစဉ်နဲ့ဖေဖော်ဝါရီလ10ရက်နေ့မှာပဲပြန်ခေါ်ယူခဲ့ရပါတယ်ပါလီချောမှာရောအင်ဒိုနီးရှားတနင်္ဂနွေလုံးမှာပါကိုရိုနာဗိုင်းရပ်စ်ကူးစက်မှုမတွေ့ရသေးတဲ့အကြောင်းအင်ဒိုနီးရှားအနာဘဏ္ဍာရေးကပြောဆိုထားတာပါဒါပေမဲ့ဘာလီကျွန်းကပြန်သွားတဲ့တရုတ်နိုင်ငံသားတယောက်မှာဗိုင်းရပ်စ်ပိုးတွေ့တယ်ဆိုတဲ့သတင်းထွက်ပေါ်လာတဲ့အတွက်စုံစမ်းစစ်ဆေးခဲ့ရတဲ့အကြောင်းလဲဘာလီကျွန်းကျန်းမာရေးအေဂျင်စီက EYNWIDIA ကပြောပါတယ
်။ရစတလာကမေမလကကန်ဒစ်စကူစီဒန်အနာလစ်စာ
ရောဟာပြောချင်ရောတရုတ်နိုင်ငံနဲ့ဘာလီကျွန်းမှာနေခဲ့တဲ့ချင်းလေးကခွဲခြားဆန်းစစ်လေးလာကြည့်တဲ့အခါရောဟာပြောချင်ကြော်နေတာတွေ့ရပါလား။ဒါကြောင့်လေလူနာဟာတရုတ်နိုင်ငံမှာဗိုင်းရပ်စ်ကိုကူးခံရတာဖြစ်ဖို့ပြားပါလေ။တကယ်လို့တရုတ်နိုင်ငံမှာကူးစက်ပြီးဘာလီကျွန်းရောက်လာတယ်ဆိုရင်လေအခုလောက်ဆိုတရုတ်ကိုကူးနေလောက်ပါပြီ
။ဘာလီကျွန်းကိုလာရခီးသွားရတဲ့မှာတရုတ်နိုင်ငံသားတွေကဒုတိယအများဆုံးပါ။ပြီးခဲ့တဲ့2019ခုနှစ်ထဲဘာလီကျွန်းကိုလာရခီးသွား6တန်းကျော်နဲ့တရုတ်နိုင်ငံသားက1တန်းကျော်အထိရှိပါတယ်။ကိုရိုနာဗိုင်းရပ်စ်အန္တရာယ်ကြောင့်လေကြောင်းခီးစဉ်တွေဆိုင်းငံ့ထားရတဲ့အတွက်ခီးသွားလုပ်ငန်းမှာအထိနာလိမ့်မယ်လို့လည်းခန့်မှန်းထားကြတာပါ။ပြီးခဲ့တဲ့လတဲ့မှာတွင် တရုတ်ခီးသွား2000ထက်မနည်းကခီးစဉ်တွေကိုဖျက်ခဲ့ကြတယ်လို့လည်းဘာလီကျွန်းရဲ့ခီးသွားလုပ်ငန်းအေဂျင်စီအကြီးအကဲ Iputu Estua ကပြောပါတယ်
penurunan jumlah kunjungan ini pastilah
kle la ne tu ne toar de twae dein khin sin ni ma raw ti ti sa sa thi kai par de dutiya ni ne ga raw khi twa longan agency twae tatiya ga raw elan nyon twae hotel twae ale twae de niya twae amatya pisi yang sain twae lo ale pat mya de niya twae ma ba thi kai kaun par de
tawin shi twae ga raw dilo chin ni myo a yin ga le chou mu ywe twae tait ma so yin nya bu lo so ja par de tagri 2000 pye lo nit de ma dong ga အတရှူလမ်းကြောင်းဆိုင်ရာစားစရောက2002ခုနှစ်တုန်းကဘာလီကျွန်းပေါ်မှာရှိတဲ့ necklace တွေဘုံခွဲခံရမှုတွေနဲ့2005ခုနှစ်ကအချမ်းဖက်တက်ခတ်မှုတွေကြောင့်ခီးသွားတွေအလာနေခဲ့ပူပါတယ်။ဒါပေမဲ့လည်းချင်းနေတွေအေးချမ်းသွားတဲ့အခါခီးသွားတွေပြန်ရောက်လာလေရှိတဲ့ကြတာကြောင့်ကိုရိုနာဗိုင်းရပ်စ်ကြောင့်ထိခိုက်မှုတွေကနေပြန်လည်နှလန်းထူလာမယ်လို့လည်းမျှော်လင့်နေကြတာဖြစ်ပါတယ်ခင်ဗျာ။
ကိုအောင်လင်းပြပြသွားတာပါရှင်။ကြာသပတေးလေးနေနဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်ကဇန်နဝါရီလကုန်မှပြဋ္ဌာန်းလိုက်တဲ့ပြည်ဝင်ခွင့်ဗီဇာကန့်သက်ခံရတဲ့နိုင်ငံတွေထဲမှာမြန်မာလဲပါနေတာကြောင့်ဒီကန့်သက်ချက်အမြန်ဆုံးပြန်ပြီးရုပ်သိမ်းပေးရေးအတွက် BACI မြန်မာအမေရိကန်လူမှုကူညီရေးအသင်းကကြိုးပမ်းနေပါတယ်။ BACI ရဲ့အမှုဆောင်ညွှန်ကြားရေးမှူးအလိုက်ဇာဗန်နီကိုကိုဇော်ဝင်းနိုင်ကဝါရှင်တန် DC မြို့က BOA ရုံးချုပ်မှာတွေ့ဆုံမေးမြန်းစဉ်သူကသမ္မတထရန့်ရဲ့ပြည်ဝင်ခွင့်ဗီဇာကန့်သက်ချက်ဟာယာယီအစီအစဉ်မျှတာဖြစ်လိမ့်မယ်လို့ယုံကြည်ကြောင်းအခုလိုစပြောပါရယ
်ပထမဆုံးအနေနဲ့ temporary ယာယီလို့ပဲကျွန်တော်မျှော်လင့်ခြင်းပါတယ်ဆိုလိုတာတစ်နှစ်မှလားနှစ်နှစ်မှလားကျွန်တော်တို့သူတို့ American စူရနဲ့လည်းပူးပေါင်းပြီးမှကျွန်တော်လုပ်မှာဖြစ်ပါတယ်ကျွန်တော်တို့ဖဲရနေပြီးတော့မတရားပဲနဲ့ဘာမှမကြိုးစားပဲနဲ့ဖွင့်ပေးပါဆိုတဲ့ဟာမျိုးလည်းကျွန်တော်မတောင်းချင်ပါဘူးဒီအဝင်းဝင် boat party satisfactory ဖြစ်အောင်ကိုကျွန်တော်တို့လုပ်ချင်ပါတယ်ဆိုတော့ကျွန်တော်တို့မြန်မာနဲ့တစ်နှစ်မနာမလို့ချက်တစ်နှစ်နှစ်နှစ်ပေါ့ပြောလို့တော့မရဘူးဒါပေမဲ့အများဆုံးပေါ့တစ်နှစ်မှပဲဖြစ်ဖြစ်ဒီဟာရအောင်ကျွန်တော်တို့မျှော်လင့်ချင်ပါတယ်မြန်မာနဲ့အမေရိကန်နိုင်ငံဆက်စပ်ရေးပြည်လဲဖို့ကျွန်တော် resource တွေတော်တော်လူအပ်နေတဲ့အချိန်မှာဒီလိုဖြစ်သွားတော့ဒီ long term implication တွေရှိနိုင်တယ်လို့ကျွန်တော်တို့ကယုံကြည်
ချင်ပါတယ်ကျွတ်တဲ့အောင်မှုတွေရှိ
တယ်ကျွတ်တဲ့အောင်မှုတွေရှိတာအဲ့တော့ဒီဟာတွေကိုကျွန်တော်တို့အများဆုံးနဲ့ left away လုံနိုင်ရကျွန်တော်တို့ step ယူနေပါတယ်အဲ့ဒီ step တွေကပါလဲဆိုလို့ရှိရင်ပထမအနေနဲ့တော့ဒီဟာပဲနှစ်ယောက်မိသားစုပဲနှစ်ယောက်လောက်ဒီ American မရှိတဲ့မြန်မာတွေထိမလဲဆိုတော့ကျွန်တော်တို့တည်ပူနာလည်းဖို့ပထမရည်ကြီးတယ်အဲ့ဒီတော့ကျွန်တော်တို့ survey ယူနေတယ်အဲ့ဒီ survey ယူပြီးတော့မှဒီ number တွေနဲ့တွဲပြီးတော့အဲ့ဒီ number တွေကိုမြင်ပြီးတဲ့နောက်အဲ့ဒီပုံမှာခြေခါပြီးတော့ကျွန်တော်တို့ကဒီကဲကျွန်တော်တို့လုပ်ဖို့ကပြမိတ်ဆွေဒီ compressor ရဲ့ state department ရဲ့ပြီးတော့မှ community members ရဲ့ပြီးတော့ကျွန်တော်တို့မြန်မာနိုင်ငံအစိုးရကလည်းပါဝင်လာဖို့လိုအပ်နေတယ်လို့ကျွန်တော်တို့မြင်ပါတယ်အဲ့ဒါပေါင်းပြီးတော့မှအမြန်ဆုံး liftဒီကွန်ထရခွေရအောင်ကျွန်တော်တို့က
စစ်ဆင်ရုပ်သိမ်းပေးဖို့ပါเนาะအမေရိကန်အစိုးရအရာရှိနေတွေ့တဲ့နေရာမှာဟောဒါမှမဟုတ်အမေရိကန်အစိုးရအရာရှိပဲဖြစ်ဖြစ်ဒီလွတ်တော်ကလူတွေပဲဖြစ်ပေါ့เนาะတွေ့တဲ့နေရာမှာဟောသူတို့ကဘာတွေပြောတယ်လဲသဘောတမနာကဒီကျင်ရဲထုတ်တာဟာဘာကြောင့်မြန်မာပြည်ကတော့ဒါတွေမလုပ်ပေးလို့ဘာမလုပ်ပေးလို့ဩဘလို့လေးဖြစ်ရင်တော့ဒါဒါဒီလိုမျိုးမြန်မာနိုင်ငံလည်းဒီစင်းနဲ့ပါမှာမဟုတ်ဘူးဆိုပြီးသူတို့ဘက်ကထုတ်ပြောတာမျိုးတော့ရှိသလား
သူတို့ဖဲရနဲ့ပြောတာကတော့အချင်းချို့အဖြစ်တော့ဒီဖြီဖြီအထက်မှာအားလုံးပါပြီးပြီဒီဟာပါပဲလို့သူတို့ကတော့ပြောထားပါတယ်ဒါပေမဲ့ကျွန်တော်တို့မြင်တာကတော့ရှင်းရှင်းလင်းလင်းပါပဲသူတို့အကြောင်းပြတာပဲလို့ကျွန်တော်တို့မြင်ပါတယ်ဒီ
entity ဘာကြောင့်အကြောင်းပြရတာဘာမှပြောဘာကြောင့်ပိတ်ချင်ရတာလဲသူတို့ဆိုလို့ကျွန်တော်တို့နားလည်လို့ရတာဥပမာအာဖရိကဒါမှမဟုတ်အရှေ့လေဘန်နိုင်ငံတခုဆိုလစ်ဗျာတို့ဒီဘာလို့ဆိုလို့ရှိရင်စီးရဆိုရင်ထားတော့စစ်ဖြစ်နေတယ်အဲ့မှာအကြမ်းဖက်သမားတွေရှိတယ်ဆိုတာဒါကြောင့်မလို့အဲ့ထက်မှာဒီအမေရိကကိုရောက်လာတဲ့လူတွေထဲမှာအဲ့လိုမျိုးအကြမ်းဖက်သမားတွေအိုရောရောကြောင်ရောနဲ့ရောပါလာတာမျိုးဖြစ်မှာဆိုတဲ့အတွက်ကန့်သက်တယ်ဆိုရင်လက်ခံရတယ်ဟု
တ်ကဲ့
မြန်မာပြည်ကြတော့အဲ့လိုဟုတ်မနေပြန်ဘူ
းဟုတ်ကဲ့
ဆိုလို့ကျွန်တော်ကဟိုမြန်မာနိုင်ငံမှာနိုင်ငံထဲမှာနိုင်ငံကြီးမတည်ငြိမ်မှုရှိတယ်ရခိုင်မှာပြဿနာတွေရှိတယ်ရှမ်းမှာပြဿနာရှိတယ်ဆိုပေမဲ့လည်းနိုင်ငံတကာကိုအကြမ်းဖက်မှုလှုပ်ဆောင်နေဆိုတော့အဆင့်ကိုရောက်မလာဘူးလေကိုယ့်ပြည်ထဲမှာပဲဖြစ်နေတာ哦ဆိုတော့မြန်မာနိုင်ငံကျအဲ့လိုမျိုးက ကျန်တဲ့နာမဟုတ်ပဲနဲ့ဘာလို့ထည့်ရတယ်လို့
ဒီ PP မှာကသူတို့ရဲ့အကြောင်းပြချက်က security လို့ခြုံရုပ်ပဲအကြောင်းပြနေတယ် terrorist တွေဝင်လာနိုင်တယ် NTT မရှိတဲ့လူတွေလည်းဝင်လာနိုင်တယ်ဆိုတဲ့ဟာပဲသူတို့အကြောင်းပြထားတယ်ဒါပေမဲ့ကျွန်တော်တို့အားလုံးသိတဲ့အတိုင်းပဲဒီ administration ကဒီ immigrant လို့သူတို့လက်မခံဘူး immigrant ကိုဗန်နီလာနဲ့ပဲသူတို့ပိတ်ချင်တယ်ဆိုတော့ကျွန်တော်တို့ကောင်းကောင်းမြင်ပါတယ်ဆိုတော့အဲ့ဒီဟာကနေသူတို့အကြောင်းပြ permit ဒီမှာထည့်လိုက်တယ်လို့ကျွန်တော်တို့မြင်ပါတယ်ဆိုတော့ဒီဟာကိုသူတို့တော့ចောင်းပြတယ်လေဒါပေမဲ့ကျွန်တော်တို့ကတော့မတရားဘူးလို့ပဲကျွန်တော်မြင်တယ်အဲ့ဒါကြောင့်သူတို့နဲ့ American ဆိုရနဲ့ America ပြည်သူလူထုနဲ့ကျွန်တော်တို့ community နဲ့ပူးပေါင်းပြီးတော့မှပြန်လဲအဖြေရှာဖို့လိုတယ်လို့ကျွန်တော်တို့သုံးသပ်ပါတယ
်အခုဒီသမရ Trump ထုတ်ပြန်လိုက်တဲ့ကြေညာချက်နဲ့ပတ်သက်ပြီးတော့မြန်မာတရားအနေနဲ့ပေါ့နော်ဟို America မှာရောက်နေတဲ့မြန်မာတရားဟိုမြန်မာပြည်မှာလည်းကိုယ်စဉ်းမျိုးမိသားစုတွေရှိရင်မြန်မာတယောက်အနေနဲ့ကိုယ့်ရဲ့သဘောထားကိုပြောပါဆိုရင်ကိုယ်အလိုက်သာအနေနဲ့ဘာကိုအရင်ပြောမလဲတပေါ်သမရထရမ့်ဟိုဒါပြောခွင့်ရကြမယ်ဆိုရင်ဒီလိုမျိုးထုတ်ပြန်လိုက်တာဟာ
ဒီလိုထုတ်ပြန်လိုက်တာကကျွန်တော်တို့မြန်မာနဲ့အမေရိကန်နဲ့မြန်မာကျွန်တော်တို့ကောင်းတဲ့မိတ်ဆွေနိုင်ငံနဲ့တနိုင်ငံအကြမ်းမှာပဲဖြစ်ဖြစ်ပြည်သူလူထုအကြမ်းမှာပဲဖြစ်ချင်တယ်ဆိုအဲ့ဒီမှာထိသွားတယ်ပထမဆုံးက
ဟောပြည်သူချင်းဆက်ဆံရေး
ကြီးတာဆက်ဆံရေးမှာကျွန်တော်တို့မိသားစုနဲ့အများကြီးဟိုမှာရှိတယ်ဆိုတော့ဒီဟာရဲ့အကျိုးဝင်အကျိုးသက်ရောက်မှုကဒီ positive negative ဖြစ်တယ် positive to negative ဖြစ်တယ်အဲ့ဒါကြောင့်ဒီဟာကကျွန်တော်တို့အဖြစ်မဟုတ်ဘူးကျွန်တော်တို့အတွက်လည်းကောင်းကျိုးမဟုတ်ဘူးဒီလူချူရင်းနဲ့အကြောက်ပြတ်တာလည်းအကြောက်ပြတ်တော့ပြပိုက်ခွေရှိတယ်ဒါပေမဲ့ကျွန်တော်တို့ကတော့ဒီမြန်မာနေလာတဲ့လူတွေကဒီလူချွေရဲ့အတွက်ထိပါမယ်လို့ကျွန်တော်တို့မယုံကြည်ဘူး
။ BACI ရဲ့အမှုဆောင်ညွှန်ကြားမှု Eliza Vanni ကိုကိုစော်ဝင်းလိုင်ကတွေ့ဆုံမေးမြန်းခဲ့တာပါရှင်။ထိုင်းမြန်မာနယ်စပ်မူရစ်မှောင်ခိုဂိုင်းတွေနဲ့ထိုင်းရဲတပ်ဖွဲ့ပစ်ခတ်တာကနေတောင်ပေါ်တိုင်းရင်းသားမူရစ်ဂိုင်းဝင်၃တေဆုံးပြီးတအူးကိုအရှင်ဖမ်းမိခဲ့ပါတယ်။ထိုင်းမြောက်ပိုင်းချင်းစံဒေသမှာဖေဖော်ဝါရီလ18ရက်နေ့ကဖြစ်ပွားခဲ့တာနဲ့ပတ်သက်လို့ VOE သတင်းတော့မတ်အေးမာကသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းနိုင်ငံမြောက်ပိုင်းချင်းရိုင်ခရိုင်မဲကျမ်းမဲအိုင်လမ်းနေရာနှစ်နေရာမှာမူရစ်စေဝါတည်ဆောင်လာတဲ့ကားနှစ်စီးနဲ့ရှေ့ပြေးလမ်းရှင်းတဲ့စိုက်ကယ်တွေကိုထိုင်းနယ်ခြားဆောင်စစ်တပ်3401နဲ့အတူမဲကျမ်းမူရစ်နေနေတပ်ဖွဲ့ဝင်တွေကဖေဖော်ဝါရီလ18ရက်နေ့ညကလိုက်လံဖမ်းဆီးခဲ့တာဖြစ်ပါတယ်။နေဇက်ကနေဝင်လာမဲ့မူရစ်စေတရင်ကိုကြိုတင်ရတာကြောင့်နေမြအနာပိုင်တွေကမဲကျမ်းမဲအိုင်အဝေးပြေးလက်မပေါ်မှာမောင်းနေလာတဲ့ကားနှစီနဲ့စိုက်ကယ်ရဲ့နောက်ကိုလိုက်လံဖမ်းဆီးခဲ့ရမှာကားပေါ်မှာပါလာတဲ့မူရစ်ခိုင်းဝင်တွေကစတင်ပစ်ခတ်ခဲ့လို့နှစ်ဖက်အကြားပစ်ခတ်မှုတွေဖြစ်ပွားခဲ့တာဆိုပြီးထိုင်းအနာပိုင်တွေကဆိုပါတယ်။မူရစ်စေဝါနှိမ်နေတပ်ဖွဲ့ရဲ့ဒုတိယရဲချုပ်ချင်နာဖတ်စာရာစင်ကတော့ထိုင်းဘာသာနဲ့အခုလိုပြောဆိုသွားပါတယ်။
ต้องมีการขยายผลต่อไปนะครับจากเคสเก่ามาเคสใหม่ๆก็จะต่อไปเรื่อยๆเรื่อยๆแล้วเราไม่หยุดอยู่แล้วฮะบอกแล้ว
มุยเซวาอหมุอติติสะไตขึ้นลานี่บาเดจนเราตับแฝดริกาท้ายနိုင်ငံแท้ကိုมุยเซวาริแทบไม่ဝင်ละအောင်ပိတ်ဆို့တားဆီးမှုတွေဆက်လုပ်နေပါတယ်ဆိုပြီးပြောဆိုသွားတာပါအခုဖြစ်ရမှာမူရမကိုကိုင်းဝင်၃ဦးတိတ်ဆုံးခဲ့ပြီးတဦးကိုအရှင်ဖမ်းဆီးရမိခဲ့ပါတယ်။တိတ်ဆုံးသွားတဲ့မူရမကိုကိုင်းဝင်လေးဟာအသက်၈၈နှစ်နဲ့20ကျော်နေမြေကန်တောင်ပေါ်တိုင်းရင်းသားလူငယ်လေးဖြစ်ကြောင်းထိုင်းရနာပိုင်တွေကဆိုပါတယ်။ဖမ်းဆီးမိခဲ့တဲ့ကားတစ်စီးပေါ်မှာစိတ်ကြွဆေးပြား2သိန်းခွဲအပြင်အိုက်မူရစေဝါ9ကီလိုနဲ့လက်နက်ငယ်တွေကိုပါတွေ့ရှိခဲ့ပြီးပြစ်ခတ်မှုတွေဖြစ်ပြီးလမ်းဘေးကိုထိုးချခဲ့တဲ့ကားငယ်တစ်စီးပေါ်မှာတော့စိတ်ကြွဆေးပြား3သိန်းကိုဖမ်းဆီးရမိခဲ့ပါတယ်။အရှင်ဖမ်းဆီးနိုင်ခဲ့တဲ့မူရစ်ခိုင်းဝင်လူငယ်တအူးကိုလည်းဆက်လက်စစ်ဆေးမှုတွေလုပ်ဆောင်နေတဲ့အကြောင်းမဲကျမ်းနယ်မြေရဲတပ်ဖွဲ့ကထုတ်ပေါ်ပြောဆိုခဲ့ပါတယ်။ဖေဖော်ဝါရီလ18ရက်နေ့မှာပဲထိုင်းမြန်မာနယ်စပ်စံခရပူရီခရိုင်ဖျားသုံးစုဒေသထောင်ပါပူးမြို့နယ်အတွင်းမှာနယ်စပ်စစ်ဆေးရေးခိတ်ကိုဖျက်ခဲ့တဲ့အမျိုးသမီးတအူးရဲ့ကားပေါ်ကတာယာအပိုတစ်လုံးထဲမှာစိတ်ကြွသေးတဲ့တသိန်းကိုလည်းနယ်မြေရဲတပ်ဖွဲ့ကဖမ်းဆီးနိုင်ခဲ့ကြောင်းထိုင်းအနာပိုင်တွေကဆိုပါတယ်။ထိုင်းဆိုရကတော့ထိုင်းမြောက်ပိုင်းကိုမူရစေဝါစစ်စေရေးဆောင်ဖြစ်သတ်မှတ်ပြီးနှိမ်နှင်းဖမ်းဆီးမှုတွေစက်တိုက်လုပ်နေပါတယ်ရှင်
။ VOE ထိုင်းချီဆိုင်သတင်းတောက်မတ်အေးမှာပါရှင်။မတားခင်မှာတော့လူထုနဲ့ကျန်းမာရေးဥကြော်စံတာရဲ့မြမရေးသုံးသက်ချက်စတဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါရှင်။အခုတော့ကမ္ဘာသတင်းတွေမှာမြန်မာနိုင်ငံအကြောင်းရေးသားဖော်ပြချက်တွေကိုမူရင်းအပေါ်မပြတ်ကောက်နှုတ်ပြီးတော့ကိုရဲမင်းထွန်းနဲ့အတူတင်ပြမှာပါရှင်
။ကိုရိုနာဗိုင်းရပ်စ်ကတရုတ်ကမ္ဘာလက်ခီးသွွားလုပ်ငန်းကိုဖျက်ဆီးနေ
coronavirus is devastating Chinese tourism to regions and Timothy McLaughlin ye the Samago the atlantic.com ma phaya bae pi kae January 19 ye ni ga naingamai myama tadin sa dzaw ma nyana phung tadin a ni ne tiyu tamana ne myama khee sin go ajet dwe phaw pya kae bi myama tiyu na naingan ye chin mu ne khee twa la mu ni dan sa so bi phaw pya tha chaung အစာချီရတာထားပါတယ်ဒါပေမဲ့သတင်းစာအတွင်းပိုင်းမှာတော့ AFP သတင်းကိုကိုးကားပြီးတရုတ်နိုင်ငံက SARS လို့ရောဂါဟာထင်တာထက်ပိုဆိုးနိုင်တယ်ဆိုပြီးသတိပေးရတာထားပြန်ပါတယ်တဲ့အဲ့ဒီသတင်းတစ်ခုတည်းကဒုတိယသတင်းကမြန်မာအရှိတောင်အရှာနယ်ကမ္ဘာအတွက်အရေးကြီးတဲ့သတင်းပဲဆိုတာမကြမီတွေ့လာရပါတယ်လို့ရေးသားထားပါတယ်COVID-19 လို့တရားဝင်ခေါ်တဲ့ဒီဗိုင်းရပ်စ်ကူးစက်မှုဟာလူပေါင်း 2,000 ကျော်သေဆုံးစေပြီးတောင်းချီကူးစက်ခဲ့ပြီးဖြစ်ပါတယ်နိုင်ငံများပြားကတရုတ်ခီးသွားတွေဝင်ရောက်ခွင့်ပိတ်ပင်ထားတာဟာကမ္ဘာစီးပွားရေးပေါ်ဘယ်လောက်ထိခိုက်မလဲဆိုတာမသိရသေးပါဘူးကမ္ဘာခီးသွားလုပ်ငန်းအဖွဲ့ကြီးရဲ့အဆိုအရ2000ပြည့်နှစ်ကတရုတ်ပြည်ကနေပြည်ပထွက်ခွာခီးသွားလာမှုအရေအတွက်ဟာ 4.5 သန်းရှိရာကနေ2018ခုနှစ်မှာတန်ပေါင်း150ရှိလာခဲ့တာပါမနေ့ကတရုတ်ခီးသည်တွေအသွားအများဆုံးနေရာ10ခုဟာအာရှကလို့ဆိုပါတယ်တရုတ်ခီးသွားအေဂျင်စီတွေဟာလည်းမကြသေးခင်နှစ်တွေကမြန်မာနိုင်ငံကအဖိုးနဲ့ဟိုတယ်တွေကိုတနစ်တာလုံးစာချုပ်ချုပ်ဆိုထားခဲ့တယ်ဆိုပြီးမြန်မာနိုင်ငံကခီးသွားလုပ်ငန်းရှင်ဒေါ်မေမြတ်မော်ဝင်းကိုကိုးကားရေးသားထားတယ်။ဟိုတယ်လုပ်ငန်းရှင်တို့ကလည်းမန္တလေးနဲ့ပဲခံမှာရှိတဲ့ဒူဘိုင်ဟိုတယ်တွေမှာအခန်းကြိုတင်ခရမ်းတာ85ရာခိုင်နှုန်းကျဆင်းသွားတယ်လို့ဆိုပါတယ်။ပြီးခဲ့တဲ့လနဲ့နိုင်စာရင်တရုတ်ဈေးဝယ်သူ90ရာခိုင်နှုန်းကျဆင်းသွားပြီးတရုတ်တို့ဟာမြန်မာနိုင်ငံသားမှမကဘဲတစ်ကမ္ဘာလုံးတုံးဖြုံနိုင်သူများဖြစ်တယ်လို့ဗိုလ်ချုပ်ဈေးကကြောင်းမြေရောင်းသူပြောတာကိုကိုကဖော်ပြထားပါတယ် Fish Solutions ကလိလာတုံးသက်သူတွေကလာမယ့်လတွေအတွင်းမြန်မာနိုင်ငံရဲ့ GDP ကျသွားမယ်လို့ခန့်မှန်းထားပါတယ်ဒါဟာတရုတ်တို့ခီးသွွာလာမှုကိုပိတ်ပင်ထားတာကြောင့်ဖြစ်တယ်လို့မြန်မာနိုင်ငံမှာလူနာတွေကိုခြေရာကောက်မှတ်တမ်းတင်နိုင်စွာနေပါလို့တခြားတိုင်းပြည်တွေကခီးသွွာတွေလာရောက်လည်ပတ်မှုကိုပါထိခိုက်နိုင်တာကြောင့်လည်းဖြစ်တယ်လို့យេតាထားတာကိုဖတ်ရှုရပါတယ်ခင်ဗျာ
ဆက်လက်ဒီကောက်နှုတ်တင်ပြမှာကဂျပန်ဘီယာကုမ္ပဏီကြီးဖြစ်တဲ့ Kirin အနေနဲ့မြန်မာစစ်တပ်နဲ့ပတ်သက်နေတဲ့စီးပွားရေးလုပ်ငန်းကိုပြန်ပြီးသုံးသပ်နေပြီဆိုတဲ့ခေါင်းစဉ်နဲ့ The Guardian သတင်းစာမှာ Ben Doherty ရေးသားထားတဲ့ဆောင်းပါးဖြစ်ပါတယ်။လူမျိုးတောင်းတပြတ်မှုကိုကျူးလွန်ခဲ့တယ်လို့ဆွဆွဲခံထားရတဲ့မြန်မာစစ်တပ်ကို Kirin ဘီယာကုမ္ပဏီကငွေကြေးထောက်ပံ့ခဲ့ကြောင်းဆွဆွဲခံထားရတာပါ။ Kirin အနေနဲ့မြန်မာစစ်တပ်နဲ့ပတ်သက်နေတဲ့ဘီယာအဖျော်ရမကာကုမ္ပဏီတစ်ခုမှရင်းနှီးမြှုပ်နှံခဲ့ပြီးမြန်မာစစ်တပ်ကိုတိုက်ရိုက်ငွေကြေးထောက်ပံ့ခဲ့တာဟာချင်းဝင်တိတ်ခါနဲ့မညီဘူးဆိုပြီးကုလသမဂ္ဂရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။ဖွံ့ဖြိုးဆဲနိုင်ငံတွေမှာကုမ္ပဏီအနေနဲ့ရင်းနှီးမြှုပ်နှံလုပ်ကိုင်တဲ့အခါစိန်ခေါ်မှုအခက်အခဲတွေရှိတယ်ဆိုတာသူတို့အနေနဲ့လက်ခံထားကြောင်းနဲ့ကုမ္ပဏီရဲ့ချင်းဝင်ပိုင်းဆိုင်ရာမှာတိုးတက်လာဖို့ဆောင်ရွက်နေကြောင်း Kirin ကုမ္ပဏီဥက္ကဋ္ဌယိုရှိနိုရီအစ်ဆိုဇကီထုတ်ပြန်တဲ့ညင်ညာချက်မှာဖော်ပြထားပါတယ်။လူအခွင့်အရေးဟာကုမ္ပဏီစီးပွားရေးလုပ်ငန်းအားလုံးရဲ့အခြေခံဖြစ်ပြီးမြန်မာနိုင်ငံမှာရှိနေတဲ့ Kirin ကုမ္ပဏီရဲ့လုပ်ငန်းတွေအတွက်အခြားပုံပြီးကောင်းမွန်မဲ့နည်းလမ်းတွေရွေးချယ်ဖို့တုံ့တက်နေတယ်လို့လည်းအစ်ဆိုဇကီကဆိုပါတယ်။ဒီအတွက်လည်းနိုင်ငံတကာအကြံပေးဘုတ်ဖွဲ့ဝင်တွေဖြစ်တဲ့ Australia စီးပွားရေးလုပ်ငန်းရှင် Sarod Addington နဲ့ငွေကြေးဈေးကွက်ဆိုင်ရာကျွမ်းကျင်သူ Paul Doria တို့ဦးဆောင်ပြီးမြန်မာစစ်တပ်နဲ့ဖက်ဆက်လုပ်ကိုင်နေတဲ့ Kirin Beer လုပ်ငန်းတွေကိုတုံ့တက်နေတယ်လို့ဆိုပါတယ်စစ်တပ်ပိုင် Corporation ကြီးဖြစ်တဲ့မြန်မာစီးပွားရေးဥပိုင် Limited နဲ့ဖက်ဆက်လုပ်ကိုင်နေတဲ့မြန်မာ Beer မန္တလေး Beer ကုမ္ပဏီတွေနဲ့ Kirin ကပူးပေါင်းလုပ်ကိုင်နေတာပါမြန်မာစစ်တပ်ဟာရိုဟင်ဂျာမွတ်စလင်တွေကိုနှင်းပန်းနှိပ်စက်ရာမှာလူမျိုးတုံးတပ်ဖြတ်မှုကိုကျူးလွန်ခဲ့တယ်လို့လည်းဆွဆွဲခံထားရတာဖြစ်ပါတယ်။နိုင်ငံတကာလက်နက်ရောင်းဝယ်မှုပိတ်ပင်ခံထားရတဲ့အထူးကြံဖြစ်နေတဲ့မြန်မာစစ်တပ်အတွက်နိုင်ငံခြားငွေလိုအပ်ချက်မှာရောနိုင်ငံတကာရဲ့တရားဝင်ထောက်ခံမှုပေးတဲ့နေရာမှာရောစီးပွားရေးရဖက်ဆက်လုပ်ကိုင်နေတဲ့ Kirin ကပံ့ပိုးပေးနေတယ်လို့ထင်နေပါတယ်။ Kirin ကုမ္ပဏီကမြန်မာစစ်တပ်ကိုတိုက်ရိုက်ငွေကြေးလှူဒါန်းခဲ့တဲ့ပမာဏစုစုပေါင်းဟာအမေရိကန်ဒေါ်လာ 18,000 လောက်ရှိတယ်လို့ဆိုပါရယ် Kirin ကုမ္ပဏီအနေနဲ့ဥပိုင် limited ရဲ့အုပ်ချုပ်ရေးပိုင်းနဲ့တွေ့ဆုံပြီးကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ရဲ့အစီရင်ခံစာကိုဆွေးနွေးခဲ့တယ်လို့လည်းဥက္ကဋ္ဌ Isozaki ကပြောပါရယ်အဲ့ဒီလိုဆွေးနွေးရမှာဥပိုင် limited ရဲ့ဗန်နာရေးပိုင်းနဲ့အုပ်ချုပ်မှုပိုင်းဆိုင်ရာဖွဲ့စည်းတည်ဆောက်ပုံအသေးစိတ်နောက်ဆုံးအခြေအနေကိုလည်းရှင်းပြဖို့မေတ္တာရပ်ခံထားကြောင်းလည်းသူကဆိုပါရယ်Kirin ကုမ္ပဏီအနေနဲ့မြန်မာနိုင်ငံမှာရှိတဲ့သူတို့ရဲ့လုပ်ငန်းတွေနဲ့ပတ်သက်လို့တာဝန်ကိုလေးလေးနက်နက်ယူကြောင်းနဲ့ကုမ္ပဏီရဲ့လှုပ်ဆောင်မှုတွေမှာအမြင့်ဆုံးစံချိန်စံနှုန်းတက်မှတ်ချက်တွေကိုစောင့်ထိန်လိုက်နာကြောင်းအစ်ဆိုဇကီးရဲ့ညင်ညာချက်မှာဖော်ပြထားတယ်လို့လည်းဆောင်းပါးမှာရေးသားထားပါတယ်ရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ် မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို19 25 32နဲ့တနေ့တနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြည်ပချင်းည10နာရီမှာတိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်နေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါမြန်မာစံတော်ချိန်မနေ့6နာရီခွဲပါပြီ VOA မြန်မာပိုင်းရဲ့ကြာသပတေးနေ့နေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနေ့9နာရီအထိဆက်လက်ထုတ်လွှင့်သွားမှာပါလိုင်းဒိုမီတာ32 kHz 933လိုင်းဒိုမီတာ40 kHz 9483လိုင်းဒိုမီတာ48 kHz 6153လိုင်းလက်မီတာ190 kHz 1905တို့ကနေဖမ်းယူနားဆင်နိုင်ပါတယ် Facebook စာမျက်နှာဖြစ်တဲ့ VOA Burmese News ကနေလည်းဓာတ်ရိုက်နားဆင်နိုင်ပါတယ်ရှင်အခုဒုတိယပိုင်းနာရီမှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါ
။လေကျမ်းမာရေးဝင်ကြီးဌာနတစ်ခုတည်းရပဲဒါကိုတာဝန်ယူပြီးလုပ်နေလို့မရတော့ဘူး။ကျမ်းမာရေးဝင်နေနေရပဲလုပ်နေလို့မရတော့ဘ
ူး။ဒါကတော့မြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကာကွယ်တားဆီးရေးဘာတွေဆောင်ရွက်နေတယ်လဲဆိုတော့လူထုနဲ့ကျမ်းမာရေးအစီအစဉ်ကိုတင်ဆက်တဲ့အခါမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်။တခါအမုန်းစကားတိုက်ဖြတ်ရေးကြိုးပမ်းချက်တွေမှာအခက်အခဲတွေဘာတွေရင်ဆိုင်နေရတယ်လဲဆိုတော့ဘလော့ဂါတွေပြောသမျှအစီအစဉ်မှာလည်းကြားဖို့ရှိပါတယ်။အခုတော့ဦးကျော်စံတာရဲ့မြမအရေးတုံးသက်ချက်အစီအစဉ်ကိုတင်ဆက်မှာပါ။ရခိုင်ပြည်နယ်ဘူးတီတောင်မြို့နယ်ခမင်းချောင်းကျေးရွာမူလွန်စာတင်ကျောင်းလက်နက်ကြီးထိမှန်ပြီးကျောင်းသားလေးတွေဒဏ်ရာရရှိခဲ့တဲ့ဖြစ်ရဲ့အတွက်အဲ့ဒီနေရာမှာတိုက်ပွဲဖြစ်နေတဲ့နှစ်ဖက်စလုံးကသူတို့လက်ချက်မဟုတ်ကြောင်းညှင်းဆိုထားပါတယ်။တာဝန်ရှိတဲ့အာဏာပိုင်တွေဘက်ကလည်းဘသူလက်ချက်ဆိုတာစုံစမ်းဖော်ထုတ်ဖို့ကြိုးပမ်းမှုမရှိသေးပါဘူး။တစ်ချိန်တည်းမှာပဲအဲ့ဒီဒေတာမှာအင်တာနက်ဆက်သွယ်ရေးလိုင်းတွေကလည်းပိတ်လိုက်တော့နောက်အလားတူကိစ္စတွေဖြစ်လာခဲ့ရင်တည်သူလူထုသိရှိခွင့်တောင်ရနိုင်ပါအောင်မလား။ဒီကိစ္စနဲ့ပတ်သက်ပြီးတော့ရန်ပြဲမြို့နယ်အမျိုးသားလွတ်တော်ကိုယ်စားလှယ်ဒေါ်ထုမင်းနဲ့ဦးကျော်စံတာကဆွေးနွေးတုံ့တက်ရမှာဒေါ်ထုမီကအခုလိုစပြောပါတယ
်။အကျောင်းရံနဲ့ပတ်သက်ပြီးတော့ကျွန်တော်တို့လေးလတစ်လောက်ဆိုလို့ရှိရင်တော့စာတင်တဲ့အကျောင်းပေါ်မှာလက်နက်ကြီးတွေကြားရောက်တယ်။ကလေး22ဦးခံရရရှိတယ်။အဲဒီပေါ်မှာနေပြီးတော့အခန်းကြီးမှာခုလောလောဆယ်တိုက်ပွဲဖြစ်ပေါ်နေကြတဲ့မြန်မာတပ်မတော်ရောခန့်တပ်တော်ရောနှစ်ဖက်စလုံးကနေပြီးတော့အင်းစုံတွေကနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကတော့အမြဲတမ်းစိတ်မကောင်းဖြစ်နေရရှင်။ဒါမဖြစ်တဲ့ကိစ္စတွေလို့ပဲကျွန်တော်ယူဆပါရစေ။
ဆိုတော့ဘယ်ဘက်ကမှတောင်းမယူဘော်ဒီဟာသူတို့လက်ချက်ဆိုတာကိုဆိုတော့ဒီဖြစ်ပွားတဲ့နေရာကိုသက်ဆိုင်ရာတောင်းစီပုဂ္ဂိုလ်တွေကတော့စုံစမ်းစစ်ဆေးပြီးတော့အမှန်တရားဖော်ထုတ်ဖို့ကြိုးပမ်းတဲ့အထုမှုကအနာဘိုင်းဒီဘက်ကတုံ့ပြန်ရှိပါသလ
ားဒါတွေလုံးဝဆက်ကြည့်တော့ကျွန်တော်လည်းမတွေ့ရှိရသေးပါဘူးဒီမတိုင်ခဲ့ပြီးတော့ဆုံးဖြတ်ကြမှာကျွန်တော်ဒီပဋိပက္ခဖြစ်တဲ့ဒေတာမှာဒီပြင်ဆင်းနဲ့ဖြစ်ပေါ်နေတဲ့ဒေတာတွေကကလေးတွေဆွေးနွေးတွေကိုကာကွယ်ပေးဖို့အတွက်ပြည်တော်စုလွတ်တော်မှာအရေးကြီးဆိုတော့တင်ပြခဲ့ပါတယ်။ဒါပေမဲ့ပြည်တော်စုလွတ်တော်ကတော့အရေးကြီးအဆိုကိုရည်ရွယ်အဆိုကိုပေးချပြီးတော့မြေတောင်မြေတော်ကိုကြောင်းပါတယ်။မြေတောင်မြေတော်ကလည်းဒါကိုဥပဒေမျိုးစုံနဲ့မညီပါဘူးဆိုတော့အကြောင်းပြချက်ကာကနာနာပြည်ပြက်ကမရှိခဲ့တဲ့ဒီအဆိုကိုပြောပါတယ်။အခုလက်ရှိအချိန်ထိတော့နေပြီးတော့ကျွန်တော်တို့လွတ်တော်ကိုဆက်လေဒီလိုမျိုးမဖြစ်ပေါ်ဖို့ဖြစ်ပေါ်ခဲ့တဲ့အရာတွေပေါ်မှာလည်းတက်ဆိုင်ရကသူတို့ဖြစ်နေပြီးတော့အစိုးရကဒါတွေကိုစောင့်ကြည့်ဖို့လေ့လာဖို့တားဆီးဖို့ဒါတွေကိုကျွန်တော်တို့အကြိမ်ကြိမ်နေပြီးတော့ကြာတော်တော်ဘက်မှာကြိုးဆွေနေဒီနေ့ချင်းဒီတက်ဆွေချင်းဖြစ်ပါတယ်အခုဒီဟာဒီမှာအရေးကြီးဆိုတင်နေတဲ့နောက်ပိုင်းမှာလည်းပဲအခုလိုမျိုးဒီပတ်တင်တဲ့ဟာကလေးတွေဒီစီကိုလည်းလည်းကြီးငယ်တွေကြာတာနဲ့ပတ်သက်ပြီးတော့ဒီနေ့ချင်းဒီဒီကျောင်းသားတွေနဲ့တက်ဆိုင်နဲ့ပြည်နယ်ရေးဝန်ကြီးဌာနအခုကဒီကောင်ကြီးဒီလေးရေးအပါအဝင်နိုင်ငံတော်မှာရှိတဲ့အစီအစဉ်များနဲ့နိုင်ငံတော်မှာရှိတဲ့အစိုးရဘက်ကတစုံတရာဝန်ထမ်းကြောင်းဒါကိုလေ့လာဆောင်ရမ်းနေဆိုတဲ့အရာကိုစိတ်ဝင်စားပုံတော့မရဘူးရှင
်ဒီနေရာမှာကျွန်တော်မေ့ချင်တာကဒီလွှတ်တော်ကိုတစ်ချိန်လုံးကလက်ညှိုးထောင်ခေါင်းကြီးပဲ rubber stamp parliament ပဲဆိုတဲ့သဘောမျိုးလူတွေပြောပြပါတယ်ဆိုတော့အဲ့ဒီတုန်းကဒီမကဘူးအခု NLD အစိုးရတက်လာပြီးရဲ့နောက်ပိုင်းလွှတ်တော်တောင်မှပဲဒါကိုဆွေးနွေးပိုင်ခွင့်မရဘူးဆိုရင်လွှတ်တော်ရဲ့အခန့်ကဏ္ဍဘလောက်အရေးပါသလဲလူမှုအကျိုးစီးပွားပြည်သူအကျိုးစီးပွားအမှန်တကယ်ဘလောက်ရည်တည်ဖော်ဆောင်နိုင်လဲဆိုတော့သိမေခွန်းထုတ်စရာဖြစ်နေလို့ပြောမှာပါဒေါက်တာမင်း
ဟုတ်ကဲ့ပါရှင်ကျွန်တော်တို့ဒီလိုပဲတစ်ချက်ချပြောလို့ရပါတယ်ရှင် ဒါပြလို့လဲဆိုတော့ဥပမာအပြင်ကျွန်တော်မြေသားလက်တော်မှာနေပြီးတော့များဦးဒီ war heritage ဆိုမှစစ်မဲ့မဖြစ်သွားဖို့လေကျွန်တော်အထူးတင်ခဲ့ပါတယ်ဒီအဆိုမှဒီမှာစစ်မဲ့ဇုံဆိုတဲ့ war heritage ကိုတုံးလိုက်ခြင်းအပြင်ဒီကနေ့ရရဲ့ပြည်သူ့ကိုရှင်းပြဥပဒေမှာစစ်မဲ့ဆုံးရှိတဲ့ဟောကမရှိတဲ့အတွက်ကြောင့်မလို့ဒီစီကိုတင်လို့မရပါဘူးဆိုပြီးတော့လက်တော်အကြထားကပြက်ပြက်တတညှို့ပေးတာလည်းရှိပါတယ်ဒီစကလုံးတွေကိုလည်းပြစ်တင်ပြောင်းလဲပြီးတော့မှကျွန်မရိုးရိုးအဆိုတင်ထားတာအခုထက်တိဥပ္ပခါပြုကျင်ခံရပါတယ်ဒါကြောင့်မလို့လွတ်တော်ဒီဘလောက်ထိလွတ်လပ်နေတယ်လဲဘလောက်ထိပြီးချဖြစ်နေတယ်လဲဆိုတဲ့အရာကိုကျွန်တော်တို့အကြည့်ကြတာသိရင်မကင်ဖြစ်မိပါတယ်ဒါတွေကိုပြန်ပြီးတော့ review လုပ်ဖို့လေ့လာသုံးသပ်ဖို့လိုအပ်နေတဲ့အခြေအနေတွေကရောက်ရှိနေတာ
Separation of powers လို့ခေါ်ရပါတယ်အနာသူငယ်ဟာသူသမှုမှုစီရအောင်ဆိုတာမြန်မာနိုင်ငံဖွဲ့စည်းပုံနဲ့မှာတော့အဆုံးနှုံးတော့ရှိတယ်လို့ထင်ပါတယ်သို့တော်လည်းပဲဖွဲ့စည်းပုံမှာ25ရာခိုင်နှုန်းဟာတပ်မတော်ကိုယ်စားလှယ်တွေပါနေတယ်ဆိုတော့အဆုံးဖြတ်လုပ်တဲ့နေရာမှာသူတို့ပယ်ချနိုင်တဲ့ပိုင်းတော်ရှိမှာပေါ့လေသို့တော်လည်းပဲအခုခါမှာအဆုံးဖြတ်လုပ်ဖို့နေနေတာဒါကိုအစိုးတင်ဆွေးနွေးဖို့တော့မှပယ်ချနေတယ်ဆိုတာဟာအဲ့ဒီပယ်ချတယ်မပယ်ချဘူးဆိုတဲ့ကိစ္စမှာတော့တပ်မတော်ရဲ့အဆုံးဖြတ်ဩဇာတစုံတရားမပါဘူးလို့ထင်ရတာပဲခင်ဗျာ။ဘာဖြစ်လို့လွတ်တော်ကားတာကိုလက်မခံရတယ်လဲဆိုတာများစဉ်းစားမိပါလား
။လွတ်တော်မှာဆောင်ရွက်တဲ့ကိစ္စတွေမှာအကြီးအကဲတာဝန်ရှိတာကနေပြီးလွတ်တော်ဥပဒေ new ဥပဒေမှာလွတ်တော်ဥက္ကဋ္ဌပဲတာဝန်ရှိပါတယ်။ဒီလွတ်တော်ဥက္ကဋ္ဌကိုတော်မနိုင်လားဆိုလို့ရှိရင်တော့ဒါပါတီဖြစ်နိုင်ပါတယ်။ဒီပေါ်မှာနေပြီးတော့ဒီအဖို့တရားကိုတင်သွင်းတာကိုပြချတာလို့ဆွေးနွေးဆွေးမပြူတာလို့ကနေပြီးတော့ဒါတက်မတော်ဆက်ငံလာတဲ့တော့မဆိုင်ဘူးလို့စိတ်ကြည့်ပုံနဲ့လည်းမဆိုင်ပါဘူး။ကြလေရှိနေပြီးတော့အနာရပါတီရဲ့နိုင်ငံရေးအစိတ်ချန်တာနေတယ်တက်ဆိုင်ပါတယ
်။ဒါ
ကြောင့်မလို့အစိုးရရဲ့ကိုပယ်ချတယ်ဆိုတာဒီတက်မတော်စိုးစလေနဲ့မဆိုင်ဘူး ruling party နဲ့အကြဆိုင်ပါတယ်။သူတို့ဘာဝင်စိုးရင်နှမ်းတော့မတည်ဘူးစိုးရင်စိတ်တွေပုံများနေတယ
်။ဒါ
ကြောင့်မလို့ပြည်သူတွေကလွတ်တော်စိုးစလေဆိုမေးခွန်းထုတ်လာကြတယ်
။ဟုတ်ကဲ့အဲ့တော့သူတို့ဘာဝင်စိုးရင်နှမ်းမတည်ဘူး ruling party ကလို့ဆိုတော့ကျွန်တော်သူတို့ကိုစားစိုးရင်ပေးကြည့်ခြင်းနဲ့ပေါ့လေတက်မတော်နဲ့အမျိုးသားပြန်လေရင်ကြားစီဟာသိအရေးကြီးနေတဲ့ဆိုတဲ့အတွက်ကြောင့်သူတို့ညွန်ညင်မဲ့ကိစ္စကိုမပြောရဲဘူးလို့များသူတို့ဘက်ကလိုက်လျှောတွေးကြည့်လို့ရမလားခင်ဗျာခတ်တူတူလေးတင်ပြောပါဦ
းဒီလိုနဲ့ချစ်နိုင်ပါလို့ရှင်ဒါကြောင့်လို့ဆိုလို့ရှင်အကယ်လို့တာနေပြီးတော့ဒီလက်ရှိအာဏာရပါတီအနေနဲ့အဲဒီတက်မတော်နဲ့ကိုနေပြီးတော့မြေသားရင်ကြားစိတ်ကြီးကိုဆောင်ရွက်နေတဲ့ဆုံးလို့ရှိရင်ဒီချိန်မှာတိုင်းတာတစ်ခုခုခီးပေါရမှာဖြစ်ပါတယ်ဒီချိန်လေးကိုလည်းကျွန်တော်တို့မမြင်ပါဘူးအခုမှပေးရမယ်ဆိုလို့ရှိရင်ဒီတော်စုမြစ်တော်မှာနေပြီးတော့စစ်ကြီးပုံကိုရှင်းလင်းကြတဲ့အခါမှာတက်ဖက်ကကန့်ကွက်တာရှိတယ်လို့ NLD ဘက်ကကန့်ကွက်တာလည်းရှိပါတယ်ဒီချင်းလေးကိုကြည့်နေခြင်းအပြင်အပေါ်မှာသူတစ်ဖက်ခေါင်းဆောင်များဟာဘာမှနှိမ့်နိုင်သောမျိုးမရှိတယ်လို့ဒီမှာအပြင်းပြင်းလန်းလန်းအငင်းပွားနေတာကိုတိုင်းရင်းသားတွေကလက်ပဲကြည့်နေရတဲ့အခြေအနေဖြစ်ပါတယ်ဒါကြောင့်မလို့ဒါတမတော်ဝါတစုံတရာညင်းနေမှာအခုကမြန်မာနိုင်ငံရဲ့စောင့်ကြည့်ပြောချင်တာဒါတွေကိုဖြစ်နေပြီလို့ကျမတို့သုံးသပ်ပါတယ
်နောက်တစ်ခုပြန်ပြီးတော့ကောက်ချင်တာကတော့အဲ့ဒီစာသင်ကျောင်းကိုတက်ခတ်ပြီးတော့ကလေးတွေထိခိုက်ဒဏ်ရာရတဲ့ strategy နဲ့ပတ်သက်ပါတယ်အဲ့ဒီဟာကိုကြည့်ရင်ကလေးတွေကြောင်းတက်နေတဲ့အချိန်ဆိုရင်တော့ဆင်းဆင်းလင်းလင်းမြင်ကွင်းကိုလည်းမြင်နေရတဲ့ကာလမှပြစ်ကြတာဖြစ်တယ်ဆိုတော့သိရတာပေါ့လေဒီလိုတက်ခတ်တဲ့နေရာမှာဘယ်ဘက်ကပြစ်တယ်ဆိုတော့တောင်းမယူကြဘူးဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော်ကတောင်းမမယူရဲကြဘူးရဲဆိုတာသတိနဲ့ပတ်သက်ပြီးထပ်ပြောခြင်းပါလေသူတို့ကတိုက်တော့တိုက်နေရတယ်လက်နဲ့ကင်ပြီးတော့ပြစ်တော့ပြည့်ရဲတယ်သတ်တော့သတ်ရဲတယ်ဒါပေမဲ့လည်းသူတို့မှားပြစ်လို့အပြစ်မဲ့တဲ့ကလေးတွေသိရင်သာစရာကောင်းတဲ့ဖြစ်ရပဲဒီကလေးတွေထိခိုက်သွားတယ်စာသင်ကျောင်းထိခိုက်တယ်ဆိုတော့မှားပါတယ်ဆိုတာဝန်မခံရဲရဘူးဆိုတဲ့သဘောလို့ကျွန်တော်ကယူဆပါတယ်မှားရင်မှားတယ်လို
့ဟုတ်ကဲ့ရှင်ဒါအခုအဖန်ဒီမြန်မာဆိုလို့ရှိရင်မြန်မာတက်မတော်နဲ့ရခိုင်တက်တော်ကဒီတက်နှစ်ခုကအပြန်လန်နေပြီးတော့ဒါပြစ်ခတ်နေကြပါတယ်ဒီနိုင်ငံရေးတပိုးတရားကြလို့ရှိတော့ဒါနိုင်ငံရေးစနစ်ပြည်ပြည်ကြောင်းလေးကိုအတွက်ကျိုးပန်းနေကြတာဖြစ်ပါတယ်ဒီလိုမျိုးပြည်ပြည်ကြောင်းလေးကိုကျိုးပန်းတာကလည်းတီတီတွေကိုကောက်ွယ်ဖို့ပြည်သူ့ကောင်းဆောင်ရေးကိုဆောင်ရွက်ဖို့လို့ကျမတို့ကယုံကြည်ထားပါတယ်ဒီတီတီကိုကောက်ွယ်ဖို့ဆောင်ရွက်ကြတဲ့ဒေသကိုများမစိုးမိမိမှားခဲ့လို့ရှိရင်မိမိမှားခဲ့တဲ့အကြောင်းကိုဝန်ခံရမှာဖြစ်ပါတယ်ခုအချိန်ကဒေသကမှမခံတာဒီဒါကျမတို့မစ်ဆိုက်စလုံးကိုမျိုးစုံထုတ်ကြည့်ရတယ်ရှိပါတယ်လူချင်းနေရှိခဲ့တဲ့ဆိုတဲ့အကြောင်းအစိုးရအနေနဲ့ကတော့ဒီလိုမှမျိုးရင်းစင်းစင်းမှုတွေဆောင်ရွက်တင်ပါတယ်ဒါပေမဲ့အစိုးရကြီးတွေဆောင်ရွက်တယ်ဆိုလို့ရှိရင်လည်းကျွန်တော်ဗလတ်မှုတွေရှိနေပါတယ်
ဟုတ်တယ
်မ
ှန်
တယ်ဒါကြောင့်မို့လို့နေပြီးတော့မြန်မာနိုင်ငံမှာတက်သည့်ပညာရှင်များနဲ့တကယ်မြန်မာနိုင်ငံအရေးကိုဆောင်ရွက်နေကြတယ်နှစ်ဖက်ကလက်ခံနိုင်ဖို့ရှိတဲ့ပုံစံတွေကဒီနေရာမှာနေပြီးမျိုးရင်းစစ်စစ်တက်တယ်လို့ကျွန်တော်အနေနဲ့ဒါထင်မိပါတယ်ရှင
်ဟုတ်ကဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်တွေကဥဆောင်ပြီးတော့ဒေါက်ထွန်းမင်းတို့လူတွေကဥဆောင်ပြီးတော့ဒါကိုစုံစမ်းရေးကော်မရှင်ဖွဲ့ပြီးလုပ်မယ်ဆိုရင်တော့အဲ့ဒါလုပ်ပိုင်ခွင့်ရှိပါလားမြန်မာနိုင်ငံအခြေအနေရ
လက်ဆ န့်ခွင့်ရှိသလားဆိုလို့ရှိရင်တော့ကျမတို့ကတော့ဒီပြည်သူထိခိုက်တာနဲ့ပတ်သက်ပြီးတော့လည်ရဲတဲ့တတိတော့ရှိပါတယ်ဒါပေမဲ့တစ်ခါကကြည့်မယ်ဆိုလို့ရှိရင်ဒီလွတ်တော်ကိုယ်စားလှယ်များဆောင်ရွက်တည်တံ့အောင်ခုလက်ရှိမှာကျမတို့မြေပြင်ကိုမပြောပါနဲ့တကယ်တမ်းပြည်သူကိုကိုယ်စားပြုပြီးတော့ချင်းချင်းရမယ်လွတ်တော်မှာတော့မှသူရဲ့မျိုးစုံတွေနဲ့ပတ်သက်ပြီးတော့တယ်ချမှုတွေဂရုမစိုက်မှုတွေဒီနောက်တစ်ခုကဒီအခင်ပြည်သူတွေကရွေးချယ်ကြညာတဲ့လွတ်တော်ကိုယ်စားလှယ်တွေကိုပြည်တော်စုအပါအဝင်ကျမတို့တက်ဆိုင်ရာလွတ်တော်တွေကအသိဉာဏ်ပြုတဲ့ပုံစံတွေဖြစ်နေတဲ့အခါမှာလွတ်တော်ကလို့ပြောလိုက်လို့ရှိရင်အခုလက်ရှိမှာပြည်သူများဒီလွတ်တော်ကိုအယုံကြည်အားနည်းလာနေပါတယ်။ဒါကြောင့်မလို့ဖြစ်နိုင်လားလို့ပြောလိုက်လို့ရှိရင်ပြည်သူလက်ခံတဲ့ပုဂ္ဂိုလ်တွေဒီကိစ္စကိုဆောင်ရွက်မယ်ဆိုလို့ရှိရင်တော့တန်းတာတစ်ခုချင်းကျမတို့ဆောင်ရွက်လို့ရနိုင်တဲ့အခြေအနေရှိပါတယ်။ဒါပေမဲ့လက်ရှိမှာတော့ဆောင်ရွက်ဖို့ခက်ခဲပါလိမ့်မယ်။ဟုတ်ကဲ့ဆိုတော့ဒီနေရာဒီတကယ်တမ်းကရှင်တော့ဒါစစ်မဲ့ဖြစ်သွားနေတဲ့အခြေအနေဖြစ်ပါတယ်။ဒီစမချစ်ပေါ်နေတဲ့အခြေအနေကိုလွတ်တော်မှာတော့မတိုက်ရဲလို့တုံးရတယ်ဆက်ကြဲလို့သုံးခွင့်မရှိတဲ့အခြေအနေဖြစ်နေပါတယ
်ဟုတ်ကဲ့နောက်တစ်ခုကအခုဒေါ်လာစင်မှာလည်းပဲဒါရခိုင်အဲ့ဒီဘက်မှာအင်တာနက်လိုင်းတွေကိုပိတ်တယ်သုံးခွင့်မပေးဘူးဆိုပြီးတော့ကြားရပါတယ်ဆိုတော့ဒီလိုမှားရင်းပြစ်ခတ်တာပဲဖြစ်ဖြစ်တမင်တကာယူပြီးပြစ်ခတ်တာပဲဖြစ်ဖြစ်ဖြစ်တဲ့ကိစ္စတွေအရသာပြည်သူတွေနစ်နာရမဲ့ကိစ္စတွေဟာဖြစ်လာခဲ့ရင်တောင်းမှပဲတဲ့င်းမှန်ကိုလူတွေစီးပွင့်မရတော့ဘူးသူတို့ထင်တာလုတ်သွားလိမ့်မယ်ဆိုတဲ့သဘောမျိုးဆိုရင်ဇာရီပိုဖြစ်လာမယ်လို့ထင်တယ်
။ဟုတ်တယ်ချင်းအခုတစ်ခေတ်အချင်းချင်းဖြစ်သွားတဲ့နေရာတွေမှာအထူးကအရေးကြီးတဲ့ဆက်သွယ်ရေးလမ်းကြောင်းကိုဖြတ်တောက်ထားခြင်းဒီတကယ်တမ်းဆိုလို့ရှိရင်လူစုရေးချုပ်ချောက်မှုနဲ့ပြည်သူတွေထိခိုက်အနာတရဖြစ်အောင်ဆောင်ရွက်ခြင်းကိုနေပြီးတော့မျက်ပယ်ပြုတဲ့ထိန်ချန်ဖို့အတွက်ဆောင်ရွက်တာတွေအများကြီးဖြစ်နိုင်ပါတယ်ဒါကလုံချုံရေးကိုအကြောင်းပြပြီးတော့အင်တာနက်ဖြတ်တောက်ထားမှုစဉ်းစားချက်ပြီးအင်တာနက်မှာလွဲမှားတဲ့စဉ်းစားချက်ဖြစ်ပါတယ်။နောက်တစ်ခုကကျမတို့အင်တာနက်မှာစုံရင်တဲ့အကြောင်းအရာရှိပါတယ်။အဲ့ဒါပါလဲဆိုလို့ရှိရင်တခန်းကြီးမျိုးကိုဒီတိုက်ပွဲစပြီးတော့ရှင်းမဲမယ်ဆိုပြီးတော့တမနာရုံးကပြညာတွေကအမြင့်တက်ရှင်းမဲဖို့ဆိုတဲ့သကလုံးတွေစဉ်းထားပါတယ်။ဒါကြောင့်မို့လို့အခုလက်တွေ့အခြေအနေမှာအင်တာနက်တွေကိုတခန်းဖြတ်တောက်တယ်။နောက်တစ်ခုကအင်တာနက်ဒီဒီရဲ့အခြားမျိုးတွေကိုလည်းဆက်လက်ပြီးအင်တာနက်ဖိုက်ထားတယ်ဒီကြောင်ရပေါ်မှာကျမတို့နေ့စဉ်နဲ့အမြတ်တော့ကရဖြစ်တယ်ဆိုရင်မရှင်းလို့ဖြစ်ပါတယ်တကယ်တော့အင်တာနက်ရတဲ့နေရာတွေမှာတော့မှတမန်နဲ့ဆန်းစီပြီးတော့ဒီနှိမ့်ဆက်မှုတွေရှိတယ်တေဆုံးသွားတဲ့လူတွေရှိတယ်အခုလိုမျိုးအင်တာနက်မရတဲ့နေရာမှာဒုက္ခမျိုးစုံဖြစ်နိုင်တယ်လို့မာရင်းတိခတ်မှုတာပဲဖြစ်ဖြစ်ပြည်သူတွေကိုဘယ်လိုနှိမ့်ဆက်တယ်ဘယ်သူကဘယ်လိုနှိမ့်ဆက်တယ်ဆိုတဲ့အရာကိုလုံးဝမသိနိုင်တဲ့အခြေအနေဖြစ်ပါတယ်နောက်တစ်ခုကပြည်သူများရဲ့တကယ်ဒီမိုကရေစီမှာအခြေခံရပိုင်ခွင့်ကိုချိုးဖောက်တာဟာဒါဒီမိုကရေစီနဲ့လုံးဝမဆိုင်ဘူးလို့ဒီမိုကရေစီဆန်ရှင်ဆန်ရုံးတွေကိုလည်းအပြည့်အောင်သိမှုလုံးဝမရှိအောင်ဆောင်ရွက်ခြင်းဖြစ်ပါတယ်။ဒါကြောင့်မို့အင်တာနက်ဖြတ်တောက်ခြင်းဆိုတဲ့စဉ်းစားပုံစဉ်းစားနည်းလုံးချင်ရေးအရာစဉ်းစားပဲဖြစ်ဖြစ်ဘယ်လိုပဲစဉ်းစားခွင့်ကိုကြာစဉ်းစားမှုဘယ်မှာရှိဖြစ်ပါတယ်။ဒါကြောင့်မို့ကျွန်တော်တို့ကဒီအင်တာနက်ကိုဖြတ်တောက်ထားလို့ဘလောက်များညီငယ်ရင်းရနေသလဲဆိုတဲ့အရာကိုလုံးဝဆောက်ရမှာဖြစ်ပါတယ်။
ဥချဇနာရဲ့မြမအရေးသုံးသက်ချက်အစီအစဉ်ပါရှင်။အခုတော့တော်ရရှင်တွေရဲ့သဘောထားအမြင်တွေပါဝင်ဆွေးနွေးနိုင်တဲ့စနေနေ့ညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာဘာတွေများဆွေးနွေးမလဲဆိုတာကြည့်ကြရအောင်ပ
ါ။ဘူလကြီးအောင်ရလိုက်ဆောင်မှုတိုက်ချုပ်ရေးကော်မရှင်ကိုဖွဲ့စည်းတော်ဝင်ပြီးခဲ့တော့စိတ်မကြခင်ရပိုင်းအတွင်း6နှစ်တင်ပြင်းပြီးတော့မှာဖြစ်ပါလိမ့်။ဒီ6နှစ်ကာလတွင်မြန်မာနိုင်ငံမှာအဂတိလိုက်စားမှုဘယ်လောက်အထိကျော့ပါသွားပါပြီလဲ။လက်မထိုးဘဲဘာမှမပြီးခဲ့တဲ့အချိန်ကအချိန်တွေကနေဘယ်လောက်အထိပြောင်းလဲတိုးတက်လာပါပြီလဲ။စသဖြင့်အခုလာမယ့်စနေညတရားလီတိုင်းအစည်းအဝေးမှာဆွေးနွေးကြရအောင်ပါ။ကိုယ်တိုင်တွေ့ကြုံရတာတွေကိုလည်းမျှဝေနိုင်ပါတယ်။ဒီအစည်းအဝေးမှာတိုင်းပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါ။ကိုဆွေးနွေးခြင်းတော်ကိုစာနယ်ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ်ပို့ထားလို့ရတယ်လို့ VOA Facebook မှာလည်းမှတ်ချက်ပေးဆွေးနွေးလို့ရပါတယ်။တင်လျော်တဲ့ဆွေးနွေးချက်တွေကိုကောက်နှုတ်ထုတ်လင်းပေးမှာဖြစ်ပါတယ်။ VOA ရဲ့ဖုန်းနံပါတ်က0932923255 4 email လိပ်စာက burmese@voanews.com ဖြစ်ပြီး Facebook က VOA Burmese News ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့တော်တော်ရှင်တွေအားလုံးကိုဖိတ်ခေါ်ပါညာ
။ကုချကြတဲ့စီစဉ်တင်ဆက်မဲ့စနေနေ့ညတိုက်ရိုက်လေးလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါရရှင်။အခုတော့လူတို့နဲ့ကျန်းမာရေးအစီအစဉ်ကိုနားဆင်ရအောင်ပါ။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကိုနိုင်ငံတကာကျန်းမာရေးအရေးပေါ်အခြေအနေတစ်ရပ်အဖြစ် ချင်းညာထားကြင်မှာပဲမြန်မာနိုင်ငံမှာလည်းယောဂကာကွယ်ဓာစီထိန်းချုပ်ရေးကိုတက်ဆိုင်ရာဌာနအသီးသီးကနေစွမ်းအားရှိသလောက်လှုပ်ဆောင်နေကြပါတယ်။ဒေါက်တာတန့်စောကလူထုနဲ့ကျန်းမာရေးအစီအစဉ်မှာပြောပြမှာပါရှင
်။မြန်မာနိုင်ငံမှာဝူဟန်တုပ်ကွေးယောဂဖြစ်ပေါ်ခံစားနေရသူမတွေ့ရှိသေးဘူးလို့မြန်မာနိုင်ငံကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကနေထုတ်ပြန်ကြေညာထားပေမဲ့ကမ္ဘာနိုင်ငံတချို့ကကူးစက်ပြန့်နှံ့နေပြီးကမ္ဘာကျန်းမာရေးအဖွဲ့ကြီးကနေလည်းနိုင်ငံတကာကျန်းမာရေးအရေးပေါ်အခြေအနေဖြစ်ကြေညာထားပြီးဖြစ်တာကြောင့်ဝူဟန်တုပ်ကွေးယောဂကူးစက်ပြန့်ပွားမှုမဖြစ်အောင်တနိုင်ငံလုံးတိုင်းတာနဲ့အလေးထားဆောင်ရွက်ရမယ့်အခြေအနေကိုရောက်ရှိလို့နေတာပါ။ဒီလိုအချိန်မှာယောဂကာဝေတာစီထိန်ချုပ်ကုသရေးကိုဆောင်ရွက်တော့မယ်ဆိုရင်ကျမရင်းနဲ့အကလာဝန်ကြီးဌာနတခုရဲ့အားနဲ့မလုံလောက်တော့ပဲဌာနဆိုင်ရာအဖွဲ့အစည်းအသီးသီးနဲ့ပူးပေါင်းဆောင်ရွက်ဖို့လိုအပ်တာကြောင့်ဌာနအားလုံးပါဝင်တဲ့ယောဂကာဝေတာစီထိန်ချုပ်ကုသရေးဘူကော်မတီကိုဖွဲ့စည်းဆောင်ရွက်လျက်ရှိတယ်လို့အငြိမ်းစားပမောက္ခတခုဖြစ်သူပမောက္ခဒေါက်တာဒေါ်ခီမာမြားကအခုလိုပြောပါတယ်
အဲ့လိုကျညာလိုက်ပြီဆိုရင်ဒီဆံတော်နိုင်ငံမှာရောလည်းပဲယောဂကာဝေတာစီထိန်ချုပ်ကူတာရေးဘူကော်မတီအဖွဲ့ဆိုဖွဲ့ပါပေါ့နော်အဲ့ဒီမှာလဲခြေလိုက်မယ်ဆိုရင်ပြောင်းစုဝင်ကြီးရေဌာနဆိုင်ရာအသီးသီးပြောင်းစုဝင်ကြီးအကုန်ပါတယ်အဲ့လိုပဲနိုင်ငံတကာမှာလဲအကုန်လုံးဖွဲ့စည်းအကုန်ပါတယ်နိုင်ငံတိုင်းနိုင်ငံလဲဘာလို့လဲကျန်းမာရေးဝင်ကြီးဌာနတစ်ခုတည်းရပဲဒါတော့တာဝန်ယူလုပ်နေလို့လဲမရတော့ဘူးကျန်းမာရေးဝင်တဲ့နေရာတွေလုပ်နေလို့လဲမရတော့ဘူးတောင်းဆောင်ဘက်ဆောင်ကိုယ်နိုင်ငံမှာဒီလိုကုသမြန်ယောဂကြောင့်စေစီပစ္စည်းဆုံးရှုံးတာတွေမဖြစ်အောင်စီးပွားရေးကုသဒုက္ခမရောက်အောင်အကုန်လုံးပေါ်ဆက်သွယ်ရေးတို့အကုန်လုံးအတွက်ဆိုပြီးတော့အားလုံးကဝိုင်းလုံးကြတယ်ပေါ့
မြန်မာနိုင်ငံဟာတရုတ်နိုင်ငံဝူဟန်မြို့နယ်နဲ့လေကြောင်းတိုက်ရိုက်ပြန်တမ်းမှုရှိခဲ့တယ်ဆိုပေမဲ့အခုချိန်ထိမြန်မာနိုင်ငံမှာဝူဟန်တုပ်ကွေးယောဂကုသခံရတဲ့သူမတွေ့ရှိသေးတာဟာစိတ်ဝင်စားစရာတစ်ခုဖြစ်လို့နေတာပါအကြောင်းကြောင့်မြန်မာနိုင်ငံမှာဝူဟန်တုပ်ကွေးယောဂကုသခံရတဲ့သူမရှိသေးတာဖြစ်နိုင်တယ်လို့ယောဂကုသခံရတဲ့သူရှိနေပေမဲ့ကျန်းမာရေးဌာနတွေရဲ့လက်လန်းမမီတဲ့နေရာမှာရောက်ရှိနေတာများဖြစ်နိုင်မလားဆိုပြီးဆိုရင်ပူပန်နေကြတာကိုလည်းတွေ့ရပါတယ်။လက်ရှိအချိန်ထိဝူဟန်တုပ်ကွေးကြောင့်ကြုံတွေ့ရတဲ့တိုက်စုံမှုရာဂိုင်းတွေဟာ SARS ယောဂနဲ့ MERS ယောဂတွေကြောင့်ကြုံတွေ့ခဲ့ရတဲ့တိုက်စုံမှုရာဂိုင်းတွေနဲ့နှိုင်းယှဉ်ရင်နှဲပါသေးတယ်လို့ဆိုကြပေမဲ့လက်ရှိဖြစ်ပေါ်ကြုံတွေ့နေရတဲ့ဂိတ်ခဏန်းတွေအရမကြခင်မှာတိုက်စုံမှုရာဂိုင်းတွေနဲ့ပိုပြီးမြင့်တက်လာဖို့ခံမရတယ်လို့အထွေထွေယောဂအထူးဆရာဝန်ကြီးဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကအခုလိုပြောပါတယ
်။2003ခုနှစ်မြောက်ဖြစ်သွားတဲ့ SARS ယောဂရဲ့အသေးပြမှုနှုန်းက10ရာဂိုင်းနှုန်းရှိတယ်လို့ပြောပါတယ်။လူ10ယောက် confirm case မှာဆိုတယောက်ထိတိုက်စုံနိုင်တဲ့သဘောဖြစ်ပါတယ်။အခု Wuhan virus ကတော့အခုလက်ရှိကူးစက်တဲ့လူနဲ့တိုက်စုံမှုနှုန်းကိုကြည့်မယ်ဆိုရင်1ရာဂိုင်းနှုန်းကြော်ကြော်ပဲရှိသေးတယ်လို့ဆရာတို့သိရပါတယ်။အဲ့ဒီအခါကျတော့အသေးပြောင်းမှုနှုန်းကရှင်းကြည့်လိုက်ရင်နည်းမယ်လို့ယူဆစရာဖြစ်ပါတယ်။ဒါပေမဲ့တစ်ဖက်ကပြန်ကြည့်မယ်ဆိုရင်ဆရာတို့ Wuhan virus ပေါ်တာအခုဆိုရင်တလပဲရှိပါသေးတယ်။အဲ့တော့တလအတွင်းမှာဆရာတို့ကယောဂပိုးရှိတဲ့လူကဝင်ရောက်ပြီးတဲ့အခါမှာသူကဒီလက္ခဏာပေါ်ပြီးတော့တစ်ဖက်လောက်အတွင်းကြမှာဒီအဆုတ်ရောင်တဲ့လက္ခဏာပေါ်လာပြီးတော့ကုသမှုခံယူရင်းနဲ့တည်ဆုံးကြရတယ်ပေါ့နော်။အဲ့တော့ဆိုလိုတဲ့အတိအပြအခုချိန်မှာလူသေးပြောက်က200ကျော်ရှိပေမဲ့ဒီ ICU setting ကဲစောင့်ရှောက်နေပြီးတော့အသက်အန္တရာယ်နဲ့ရင်ဆိုင်နေရတဲ့လူတွေနောက်ထပ်ဒီယာကနန်းเนาะတည်ဆုံးတဲ့လူတွေမနည်းသောပမာဏသည်အခုမှသူတို့ရဲ့အသက်အန္တရာယ်လုပြီးတော့เนาะဒီရင်ဆိုင်တိုက်ပွဲဝင်နေရတော့မှရှိပါသေးတယ်ဒါကြောင့်မလို့ဒီတစ်လအတွင်းမှာရဲ့တည်ဆုံးမှုနှုန်းဒီပြည်ကြိုင်တော့မှရှိတော့လဲနောက်တစ်လအနေနဲ့ပြန်လဲတွက်ချက်မယ်ဆိုရင်လည်းတက်လာနိုင်တာလေရှိနိုင်တယ်လို့မျှော်လင့်ထားကြပါတယ
်တရုတ်နိုင်ငံဝူဟန်မြို့မှာတုတ်ခွေးဖြစ်တဲ့သူအရေးအတွက်နဲ့တည်ဆုံးသူအရေးအတွက်တွေဟာတစ်နေ့ထက်တစ်နေ့များပြားလာနေပြီးနိုင်ငံတကာမှာလည်းယောဂဖြစ်ပွားမှုနဲ့တည်ဆုံးမှုတွေကိုစတင်တွေ့ရှိလာနေပြီဖြစ်ပါတယ်မြန်မာနိုင်ငံမှာတနင်္လာဖြစ်တဲ့လူနာတွေကိုစမ်းသပ်စစ်ဆေးမှုတွေပြုလုပ်ခဲ့ပေမဲ့ယောဂကုသခံရမှုမရှိဘူးလို့အဖြေထွက်ခဲ့တာကြောင့်လက်တလုံးမှာတော့မြန်မာနိုင်ငံမှာဝူဟန်တုတ်ခွေးဖြစ်ပေါ်ခံစားရတဲ့သူအရေးအတွက်ဟာ၃ညအနေနဲ့စီရင်ပြနေတာပါယောဂတိုင်းဟာယောဂရဲ့သဘောတဘာဝရဲ့လူတွေရဲ့ခန္ဓာရင်အားရဲ့ပဝန်းကျင်အခြေအနေရဲ့ပုံမူတည်ပြီးကုသပြန့်နှံ့မှုပမာဏကွဲပြားခြားနားသွားနိုင်တယ်လို့သူယောဂအထုကုဆရာဝန်ကြီးဖြစ်သူပမောက္ခဒေါက်တာဒေါ်စပယ်ဖြူကပြောပါတယ်
။မြစ်တိယောဂမဆိုသူယောဂရဲ့သဘာဝလူတွေရဲ့ခန္ဓာရင်အားပဝန်းကျင်ဒီသုံးခုလုံးပေါ်မှာအမြဲတမ်းမူတည်နေမယ်ဆိုတာတော့ဒါအမှန်တရားပါပဲ။ကျမတို့အကောင်ရဲ့ဒီယောဂပိုးဝင်ဆောင်မဲ့လူရဲ့နောက်ပြီးတော့ပဝင်းကျင်စွာကုစုရာသီဥအရန်ပူလာပြီဆိုကျွန်တော်တို့တော့ပိုကောင်းလာမယ်အေးလာပြီဆိုရှင်ဒါနည်းနည်းလေးပို့ဆိုပါမယ
်ဝူဟန်တုပ်ကွေးနဲ့ပတ်သက်ပြီးနိုင်ငံတကာကျန်းမာရေးရေးပေါ်အခြေအနေတရက်ကိုရောက်ရှိနေတဲ့အချိန်မှာမြန်မာနိုင်ငံမှာလည်းယောဂကာဝေတာစီထင်းချုပ်ရေးကိုတက်ဆိုင်ရာဌာနအသီးသီးကနေဆွမ်းအားရှိသလောက်လုပ်ဆောင်နေကြပြီဖြစ်တာကြောင့်ပြည်သူလူထုအနေနဲ့ကျန်းမာရေးအသိပညာပေးမှုတွေကိုသတိပြုလိုက်တာဆောင်ရွက်ရင်ဝူဟန်တုပ်ကွေးကာဝေတာစီရေးမှာဝိုင်းဝန်းကူညီဆောင်ရွက်လို့ရတဲ့အကြောင်းသတင်းပေးဝေလိုက်တာဖြစ်ပါတယ်ကျွန်တော်တန်းတော့ပါ
ဒေါက်တာသက်စောတင်ဆက်နေတဲ့လူထုနဲ့ကျန်းမာရေးအစီအစဉ်ကို VOA မြန်မာပိုင်းရဲ့တနင်္ဂနွေနေ့ညနေခင်း ရုပ်သံအစီအစဉ်မှာအပတ်စဉ်ကြည့်ရှုအားပေးနိုင်ကြပါရဲ့ရှင်ဒီမြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVV ရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါသေး။ DVV ရုပ်သံဆလောင်းကနေပြီးတော့နေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်တွေမှာဖြစ်ပါသေး။ပုံမှန်ကြည့်ရှုနေကြ VOE ရဲ့ Intercept 17နဲ့ Mirset 3ဂျိုလူတွေကနေ့တိုင်းည9နာရီမှာပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်သားတွေတွဲဆောင်မင်းရန်ကန်တွေနဲ့အပတ်စဉ်ကဏ္ဍတွေကို DVV ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါရဲ့ရှင်အခုတော့ဘလော့ဂါတွေပြောသမျှကိုနားဆင်ဖို့အချိန်ရောက်ပါပြီလူမှုကွန်ရက်ပေါ်မှာမြန်မာလူရေးသားဖော်ပြနေတဲ့အမုန်းစကားတွေကိုတိုက်ဖြတ်ဖို့ Facebook ကကြိုးစားနေပါတယ်ဒီတော့ဘလို့အကြောင်းမျိုးတွေမှာအမုန်းပွားဖော်ပြမှုတွေရှိနေပါတယ်ဘလို့ရေးသားချက်မျိုးဆိုရင်အမုန်းစကားလို့သတ်မှတ်နိုင်ပါလဲဆိုတာကိုမဆုမျက်မွန်ကဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ပြမှာပါကိုသားညိုဦးကကူညီတင်ဆက်ထားပါတယ
် Facebook ကုမ္ပဏီကသူ့ရဲ့လူမှုကွန်ရက်ထဲမှာအမုန်းစကားတွေကိုဘယ်လိုစူးစမ်းရှင်းလင်းနေသလဲဆိုတာကိုပြည်သူနိုင်ငံကတာဝန်ရှိသူတွေကိုလေ့လာခွင့်ပေးမယ်တဲ့နော်ကိုသားညိုဦ
းလူမျိုးရေးဘာသာရေးကြားမှစတဲ့အချက်တွေကြောင့်တိုက်ခိုက်ရေးသားခံနေရတာတွေကို Facebook ကဘယ်လိုနည်းပညာမူဝါဒတွေနဲ့တားဆီးနေသလဲဆိုတာပြစ်တကတက်ဆိုင်တဲ့တာဝန်ရှိသူတွေ6လလေးလာဖို့ Facebook ကုမ္ပဏီနဲ့သဘောတူခဲ့တယ်လို့ Nova စနစ်ရနေ့ကကြေညာတာမဟုတ်လားမဆင်းမမော
။ Online ပေါ်မှာမုံစကားတွေပြက်နေတာတိုက်ဖြတ်နိုင်ဖို့အတွက်ဘလို့ပြဋ္ဌာန်းချက်တွေဥပဒေတွေလိုမလဲဆိုတာကိုစဉ်းစားနိုင်ဖို့အတွက် Facebook ရဲ့ဆောင်ရွက်ချက်တွေကိုလေ့လာမယ်လို့ပြည်သက်အစိုးရတာဝန်ရှိသူတွေကပြောတယ်။ပြည်သက်တံပရာ Emmanuel Macron ကလည်းဒီနေ့ခေတ်မှာအာဏာရှင်အစိုးရတွေအစိုးရသဘောထားအမြင်ရှိတဲ့အစိုးရတွေနောက်ဒီအကြမ်းဖက်သမားတွေကဒီမိုကရေစီအစိုးရတွေထက်ကိုအင်တာနက်ကိုပို့ပြီးတော့အသုံးချနေကြတာမြင်ရတယ်တဲ့ဒါကိုတိုက်ဖြတ်နိုင်ဖို့လိုတယ်လို့ပြောတယ်ရှင
်အခုလိုပြင်သစ်အစိုးရနဲ့ပူးပေါင်းလုပ်တာကိုအရေးကြီးတဲ့လုပ်ရတစ်ခုဖြစ် Facebook ဘက်ကလည်းပြောပါတယ်လူတွေရဲ့ဘဝမှာအင်တာနက်သုံးတာအရေးပါတဲ့အခန်းကနေပူပူပါလာနေတာကြောင့်ဥပဒေပြဋ္ဌာန်းချက်တွေထုတ်ဖို့လိုလာတယ်အဲ့လိုမျိုးထုတ်တဲ့အခါမှာလည်းထိရောက်အောင်လို့အစိုးရတွေတက်ဆိုင်ရာတာဝန်ရှိသူတွေစီးပွားရေးလုပ်ငန်းတွေအားလုံးပေါင်းလုပ်ဖို့လိုတယ်အကြံဉာဏ်တွေကိုတစ်ဖက်နဲ့တစ်ဖက်ဖလှယ်ဖို့လိုမယ်လို့ Facebook ကုမ္ပဏီရဲ့ကမ္ဘာကြီးရာဆိုင်ရာဒူဥက္ကဋ္ဌ Nick Clegg ကဆိုတယ်ဗ
ျသူပြောတာမှန်တယ်ကိုသားညုံရဲ့ Facebook ကသူ့ရဲ့လူမှုကွန်ရက်ကိုတုံးပြီးတော့မှအမုန်းစကားဖြန့်နေတာတွေစပြီးတိုက်ဖြတ်နေပြီအဲ့လိုလုပ်တဲ့နေရာမှာဘလို့အတုံးအနှုံးအရေးအသားမျိုးဆိုလို့ရှိရင်အမုန်းစကားလို့သတ်မှတ်လဲဒီခါအရေးတစ်ခုတည်းကိုအာရုံစိုက်မှလားနောက်တခြားစီးပွားရေးလူမှုရေးနဲ့ပတ်သက်တဲ့အမုန်းစကားတွေကိုရောဖယ်ရှားမှလားဆိုတာတွေကလည်းမေးခွန်းထုတ်စရာဖြစ်နေပါတယ်ဒီငင်းကြေးရေးလုပ်ငန်းတွေကိုလေ့လာနေတဲ့သူတေတီမောင်နေလင်းအောင်ကတော့သူလေ့လာရသလောက် Facebook ကဒီခါအရေးကလွဲလို့ကင်တွယ်တာမတွေ့ရဘူးလို့ပြောပါတယ
် Facebook ကရခိုင်နဲ့ပတ်သက်တဲ့ကိစ္စကို UDP လုပ်နေလို့ကျွန်တော်တို့ယူဆလို့ရတယ်ပေါ့နော်ဘာလို့ဆိုရှမ်းနိုင်ငံမှာဖြစ်နေတဲ့ကိစ္စတွေဒီကမှမလုပ်ဘူးအဲ့ဒါကြာကချင်းမှာဖြစ်နေတဲ့ပြည်သက်ကမှာတပည့်တပည့်ပြောကြဆူကြတဲ့ကိစ္စလေးရှိတယ်ဒါဒီကုန်းကိုဒီပါမှမလုပ်ဘူးအဲ့ဒါကြာလို့ရှိရင်ပြည်နေနေမုံပြည်နေပတ်မှာဒီဘက်မှာလည်းတပည့်တပည့်တပည့်လူမျိုးစုအုပ်စုတပည့်ရင်းသေးမှုအုပ်စုကိုညှုံနှံသေးတဲ့ဒီတဲ့စကားဘာလို့ဒီလိုကိစ္စလေးရှိနေကြတယ်မှာ Facebook ဘာမှမလုပ်ဘူးလို့ဒါမှကျွန်တော်ပြောချင်ပါလူမျိုးစုတပည့်နဲ့တပည့်အလုံးအကျုံပြောကြတာဆူကြတာရှိတယ်ပေါ့တပည့်အုပ်စုကိုဒီတလေးဆန်နဲ့ခိုင်းနိုင်ပြီးပြောတာတစ်ဖက်အုပ်စုကိုလူဝဲကုံစိတ်ကညှိုးနှံတေးတင်အောင်လုပ်တာပေါ့နော်ဥပမာဆိုတစ်ဖက်အုပ်စုကပြောမယ်ဟိုဘက်ကဂရုကကောင်းနေအကုန်လုံးတတ်ပြစ်လိုက်ပါလားဒီလိုမျိုးကျွန်တော်နေတိုင်းတွေ့နေရတာညင်နေရတာပဲဒါကြလေကြလို့ရှိရင်တစ်ဖက်အုပ်စုကနေတစ်ဖက်အုပ်စုကိုလူကုံစိတ်ကလူလို့သဘောမထားတော့ပေါ့နော်ကျွဲရီနွားရီနဲ့နှိုင်းနေခွေးရီနဲ့နှိုင်းနေဒါဆိုရင်လူတယောက်ကိုလူလိုမဆက်ဆံတော့တဲ့ပုံစံနဲ့ပြောလာပြီဒါဆိုရင်တကယ်တမ်းကျရင်ဟိုအမတန်ကြီးတဲ့ hate speech တို့တော့ကျွန်တော်ပြောရတာပေါ့ဒါပေမဲ့အဲ့လိုအကောင့်တွေကရှိနေတော့မယ်အဲ့အကောင့်တွေအကုန်လုံးကလည်းကျွန်တော်တွေ့တဲ့လောက်ကလည်းမြန်မာဘာသာစကားနဲ့ရေးထားတာပဲပေါ့နော
်တကယ်တော့အခုလိုမျိုးပဋိပက္ခဖြစ်နေတဲ့အဖွဲ့တွေကြားမှာပဲအမုန်းစကားတွေရေးသားဖော်ပြနေကြတာမဟုတ်ပါဘူးတခြားကိစ္စတိုင်းနဲ့ပတ်သက်ပြီးတော့အမုန်းပွားရရောက်တဲ့ဒီတန်တန်တန်တန်တိုက်ခိုက်ရေးသားမှုတွေကို Facebook လူမှုကွန်ရက်ပေါ်မှာတွေ့နေရတယ်တဲ့
အမုန်းစကားရေးသားတွေကဘလောက်တောင်ဆိုးနေတယ်လဲဆိုတာဒီလူမှုကွန်ရက်တွေပေါ်မှာသတင်းမှားဖြန့်မှုအမုန်းစကားဖြန့်မှုတွေကိုစောင့်ကြည့်လေ့လာနေတဲ့ကုမြတ်သူကအခုလိုပြောပြတယ်ဗျ
ကိစ္စရဲ့အတိုင်းမှလုပ်လို့ရှိတယ်လေကိစ္စရဲ့အတိုင်းမှအခုလိုပြင်ကျွန်တော်တို့လူမျိုးစုလက်နက်ကိုင်တွေပေါ့ KIU တို့ PNU တို့
ဒီနေ့လည်းနိုင်ငံတော်ပြည်နယ်လေးတို့သူတို့လိုဒီလူလက်နက်ကင်တပ်ဖွဲ့နဲ့ပတ်သက်ပြီးတရင်စကားအမှားတွေအမုန်းစကားတွေဖြန့်အောင်လဲကျွန်တော်တွေ့ရတယ်ပြီးတော့တက်ကြွလှူရှားသူပေါ့ဗျာဒီကြောင်သားလုံးတမန်လေတမောက်ဒီတော့တက်ကြွလှူရှားသူတွေကိုပုံချက်ပြီးတော့မုန်းစကားတွေချက်လက်အမှားတွေတုံးတက်ခိုက်တာကြီးတော့တွေ့ရတယ်နောက်တစ်ခါမြေပြည်တမားတွေပေါ့မြေပြည်တမားတွေကိုဒီတာသက်ထားတိုက်ခိုက်အောင်လ
ပုံပြီးပြင်းထန်တဲ့စနစ်တကျထိုးနှက်မှုတွေရှိတယ်။အဲဒါနဲ့နိုင်ငံရေးရတဲ့ပုံပြင်နဲ့ကျွန်တော်တို့သာမန်ပေါ့ထိခြားကြော်ကြားသူတွေကိုတိုက်ဆိုင်တာမျိုးလည်းရှိတယ်။ဆိုတော့ဒါကတော့ကျွန်တော်နေပယ်ဆုံးမှာဖြစ်တယ်လို့ပြောလို့ရတယ်။
ရခိုင်အရင်နဲ့ပတ်သက်တဲ့ဒီအမုန်းစကားအရေးသားတွေကို Facebook ကအခုဆက်ပြီးတော့ကင်တွယ်နေပြီဆိုတော့သူတို့အတွက်ကရောဘလို့အခက်အခဲတွေရှိနိုင်တယ်လို့မြင်ပါလဲရှင
့်။လက်ရှိနေရတဲ့အခါမှာအဓိကအားဖြင့်နှစ်ပိုင်းတွေ့ရတာပါ။တစ်ပိုင်းကဟိုတုံးဆွဲလိုနေတဲ့ပိုင်းနဲ့ပိုင်းနောက်တစ်ပိုင်းကကုမ္ပဏီနဲ့ပိုင်းနဲ့ပိုင်းပေါ့။ဟိုကုမ္ပဏီနဲ့ပိုင်းနဲ့ပိုင်းမှာအဓိကတွေ့ရတယ်ဆိုပြီးပတင်းစကားပတင်းမားတွေရောအမုန်းစကားတွေရောအဓိကကျွန်တော်အရင်ပြောလို့ပါတာဗီဒါဆိုင်ကတော့မှဖြစ်တယ်။ကောမဒီဂျွတ်အခြေတိုက်ကုန်ဖြစ်တဲ့ပြီးတော့သူ့စီမံမြန်မာဝန်ထမ်းပေါ့ဒီတကယ်ကြွကျင်တဲ့ဝန်ထမ်းတွေကျွန်တော်တို့ရှိမနေဘူးဒီလိုအချက်တွေကဒီအမုံစကားတွေရဲ့တင်းအားတွေတင်းစကားအတုပြောင်းတွေပေါ့နော်ပုံကန်လေးလို့နဲ့ပေးနေရတယ်ဘာသူတို့တာဖို့အတွက်အခက်အခဲအဓိကဖြစ်တယ်ပေါ့အဓိကအဖြစ်မြန်မာပြည်ရဲ့ဟိုနောက်ခံအခြေအနေတမိုင်းနောက်ခံအခြေအနေပါတော်စကားရဲ့ဟိုအခက်ကန်တာတွေဒါတွေကိုသူတို့တော်တော်နားလည်ဖို့လိုနေတယ်ဒီကြွကျင်တဲ့ပညာရှင်တွေဒီဒီအဖက်အဖွဲ့ကြီးတွေအကူအညီတို့ယူမှဖြစ်မှာပေါ့နောက်တစ်ပိုင်းတော့သုံးဆွဲကြည့်ပြီးပိုင်းကျွန်တော်တို့ဒီမှာဒီပတင်းတွေကိုစီစစ်ပိုင်းခြားတတ်တဲ့အပညာရက်ပေါ့နော်ဒီ media literacy ပြောင်းတာဒီကောင်အားနေတယ်ကြအားနေတော့ကျွန်တော်တို့ကဒီ internet ပေါ်မှာတွေ့တဲ့များကိုယုံတယ်ပြောင်းတဲ့အမုန်းပွားကြတဲ့မှတ်ချက်တွေပေးတာမျိုးရှိတယ်သူတတင်းအမားတွေထွက်ချင်းဖြန့်လာမျိုးရှိတယ်ဒီဒီဟာနှစ်ပိုင်းရှိနေပေါ့
အမုန်းစကားဖြတ်မှုတွေကိုစောင့်ကြည့်လေ့လာနေတဲ့ကိုမြတ်သူပါသူတည်တည်မောင်နေလင်းအောင်ကတော့အမုန်းစကားဆိုတဲ့အဓိပ္ပာယ်ဖွင့်ဆိုချက်ပြက်ပြက်တတမရှိဘူးလို့မြင်ပါတယ်
ကျွန်တော်မြင်လာချင်းတော့တူတူတဲ့အနေနဲ့လည်းသူ့ဘာသာဆုံးဖြတ်လို့မရဘူး Facebook ဆိုတာဘာလဲဆိုတော့သူ့ပေရန်လေးတခုတီထွင်ဖို့အတွက်ကိုသူ့ဘာသာဆုံးဖြတ်လို့မရဘူးမြန်မာနိုင်ငံရဲ့အနေအထားကိုလည်းသူများလည်းပုံလို့ Facebook နဲ့လို definition ဖတ်မယ်ဆိုရင်ကျွန်တော်မြန်မာနိုင်ငံကဥပဒေပြုလွတ်တော်ကိုယ်စားလှယ်တွေကနေပြီးတော့ဒီအဲ့ဒီလိုရေးဆွဲမှလာ Facebook ကနေပြီးတော့သူ့ဘာသာ definition ဖွင့်မှလာပေါ့ဒီကိစ္စကိစ္စလည်းကျွန်တော်ပြန်ပြီးဆွေးနွေးဖို့လိုမယ်ဆိုပြီးကျွန်တော်ကထင်ပါတယ်ပေါ့နော်အဲ့ဒီ native ဖွင့်ဆိုချက်မပြတ်သားတဲ့အတွက်ကြောင့်အဲတစ်ဖက်မှာ free speech ပြောပိုင်ခွင့်အခွင့်အရေးတွေလည်းဆုံးရှုံးသွားနိုင်တယ်ဆိုတာလည်းကျွန်တော်တို့ကတွေ့နေရပါတယ
်။ဒီလိုပြဿနာမျိုးတွေဖြစ်နေတာကြောင့်ပြည်သက်ဆူရကအမိုးစကားတိုက်ဖြည့်မှာ Facebook နဲ့6လတွဲလေးလာဖို့စီစဉ်တာဖြစ်မယ်မဆိမမော
။မြန်မာနိုင်ငံကိစ္စမှာတော့အမိုးစကားအသေးပဲဖွင့်ထားတယ်မကဇော်ဂျီဖုန်းနဲ့ရေးတာကိုဖယ်မှာလား၊ဂျူနီကုတ်နဲ့ရေးထားတာတွေကိုဖယ်မှာလား၊နှမျိုးလုံးနဲ့ရေးထားတာတွေကိုဘယ်လိုမျိုးထိထိရောက်ရောက်ဖယ်မှာလဲဆိုတာတွေကလည်းဒီလူမှုကွန်ရက်ပေါ်ကအမုန်းစကားတိုက်ဖြတ်ရေးနဲ့ပတ်သက်ပြီးဆွေးနွေးစရာတွေဖြစ်နေပါတယ်ရှင်။မဆုမြတ်မွန်စီစဉ်တင်ဆက်တဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ပါရှင်။အခုတော့သတင်းချင်းချုပ်ကိုကိုအောင်လင်းဦးကပြောပြမှာပ
ါ။ဒီနေ့ကစတင်ပြန့်နှံ့လာခဲ့တဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကိုထိန်းချုပ်ဖို့ကြိုးပမ်းတဲ့အနေနဲ့ဂျပန်နိုင်ငံကစစ်ကမ်းမှာသတင်းနှစ်ပတ်ကြာတည်ထောင်ခွက်ပြီးစောင့်ကြည့်စစ်ဆေးခံရတဲ့အပျော်စီးသမှုကရာနဲ့ချီတဲ့ခီးတွေပေါ်လို့နေမှာတော့ကမ်းပေါ်ဆင်ဝင်ပြေးလိုက်ပါတယ်။ယူဂိုဟာမာစစ်ကမ်းကိုဖေဖော်ဝါရီလ3ရက်နေ့ကရောက်လာရင်ကဆက်လို့ရထားရတဲ့ Diamond Princess သမှုကခီးတွေ900လောက်ပေါ်လို့နေမှာပဲသမှုကဆင်ဝင်ရခဲ့တာပါ။ဟောင်ကောင်မှာသမှုကဆင်းသွားတဲ့သူတယောက်မှာကိုရိုနာဗိုင်းရပ်စ်ကူးစက်နေတဲ့တွေ့ရပြီးတော့သမှုပေါ်လိုက်ပါလာတဲ့ခီးတွေ3900နဲ့သမှုသားတွေကိုပါဂျပန်နိုင်ငံကကျန်းမာရေးရရှိကတည်ထောင်ခွဲထားပြီးစောင့်ကြည့်စစ်ဆေးခဲ့တာဖြစ်ပါတယ်။အမေရိကန်ပင်လယ်ဝန်စစ်ဌာနချုပ်ကမူဝါဒရေးထိတန်းအရာရှိတွေကိုသမ္မတဒေါ်နယ်ထရန့်ပေါ်လူနီကပဲယာယီကဖိရှားလိုက်ပါတယ်။ယူကရိန်းရေးနဲ့ပတ်သက်လို့တရားစွဲခံထားရတဲ့ပေါ်သမ္မတကမချင်မနှက်ဖြစ်နေတာကအစ်မမြင်အရာရှိတွေကိုယာယီကဖိရှားနေတဲ့အထက်မှာအခုနောက်ဆုံးမူဝါဒရေးလက်ထောက်ကာကွယ်ရေးဝန်ကြီးဂျွန်ရူ့ကိုယာယီကဖြုတ်လိုက်တာလည်းဖြစ်ပါတယ်။လာမယ့်နိုဝင်ဘာလရဲ့ကျင်းပမယ့်အမေရိကန်သမ္မတရွေးကောက်ပွဲမှာဒီမိုကရက်တစ်ပါတီကိုစားပြုသမ္မတလောင်းဖြင့်ရှင်ပြန်ဝင်ရဖို့ကြိုးပမ်းနေကြတဲ့ကိုယ်စားလှယ်၆ဦးပေါ်လူနေညမှာတော့နဗာရာပြည်နယ်မှာကိုကြီးမြောက်စကားစစ်ထုံးမှာဖြစ်ပါတယ်။ဖမောင်းပြည်နယ်ထက်လွတ်တော်မတ်ဘန်နီဆန်ဒါစ်နဲ့အင်ဒီယားနာပြည်နယ်ဆောက်သန်းမြို့တော်ဝင်ရောက်ပြည်ပူတီချီတို့နှစ်ယောက်ကတော့ပါတီရင်းရွေးကောက်ပွဲတွေစတင်ကျင်းပခဲ့တဲ့အိုင်အိုဝါနဲ့နယူဟမ်ရှိုင်းပြည်နယ်မှာထောက်ခံမှုတွေအကောင်လာတာပါ။ယူမ်ရှာပြည်နယ်မှာမထင်မှတ်ပဲတတိယနေရာရောက်လာတဲ့မင်းနီဆိုတာပြည်နယ်ထက်လွတ်တော်မှအေမီကလိုဘူရှာကလည်းနေဗာဒါပြည်နယ်ကစကားစစ်ထုတ်ပွဲနဲ့စီနစ်အကျိုးရေးပွဲတွေမှာအောင်မြင်မှုအခြေအနေကိုစစ်ထိတ်ထားဖို့ပြင်နေပါတယ်။
ကျေးဇူးပါရှင်သတင်းချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြသွားတာပါဒီကနေ့မနေ့အစီအစဉ်ထုတ်လွှင့်ရေးမှုကတော့ကိုစော်ဝင်းလှိုင်ဖြစ်ပါတယ်အင်ဂျင်နီယာကတော့โทนี่ဖူလော့ပါရှင်ကျွန်မကတော့အင်ဂျင်နိုင်ပါစာသားပရင်းနေနဲ့ခင်းဗီအိုမြန်မာပိုင်းအစီအစဉ်ကိုနားဆင်ခဲ့ကြတဲ့ကဘာတလွားကတော်ရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်ရှင်ကျွန်မတို့ရဲ့ညနေခင်းအစီအစဉ်ကိုတော့မြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိထုတ်လွှင့်မှာပါရှင်နားဆင်ကြတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်လန်းချမ်းမြေ့ကြပါစေ
This program has come to you from the Voice of America, Washington.